to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန်မြို့တော် VOA American အသံကနေ2020ပြည့်နှစ်ဇန်နဝါရီလ6ရက်ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါ။ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နားဆင်နိုင်ကြပါရရှင့်။ကျမအင်ဂျင်နိုင်ပါ
ကျွန်တော်အောင်လင်းပါဒီမိနစ်နားဆင်ရမယ့်သတင်းတွေမှာတော့အာနာလွဲသုံးစားမှုလွတ်တော်ရေးလုပ်ငန်းတွေကိုနှောက်ယှက်မှုဆွဆွဲချက်တွေအတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာအပြစ်မရှိတဲ့ကြောင့်တက်လွတ်တော်ကမဲခွဲဆုံးဖြတ်လိုက်ပါပြီ။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်တွေမှာအင်တာနက်ဆက်သွယ်မှုတွေနောက်တစ်ချိန်ဖြတ်တောက်လိုက်တဲ့အပေါ်စိုးရိမ်တဲ့ကြောင့်နိုင်ငံတကာလွတ်ခွင့်ရေးလှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကပြောပါရယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုယ်စော်ဝန်လိုက်တဲ့သူကြီးညာပေးပါပါ
။ကောင်းပါပြီ။သတင်းစီစဉ်နောက်ပိုင်းမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတဲ့အခြေအနေကြရက်ဟာကမ္ဘာစီးပွားရေးကိုဘယ်လောက်ထိရိုက်ခတ်နေပါသလဲ
2/3 of China's GDP have already extended their holidays for a couple more weeks
ဒါကတော့တရုတ်နိုင်ငံမှာမြို့ကြီးအတော်များများမှာအသွားလာတွေတားမြစ်ထားလိုက်တဲ့အတွက်စီးပွားရေးလုပ်ငန်းတွေလည်းပိတ်ထားရတာကြောင့်ကမ္ဘာစီးပွားရေးအပေါ်ရိုက်ခတ်လာတဲ့အကြောင်းသတင်းစီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါဗိုင်းရပ်စ်ပိုးကူးစက်ခံရပြီးဖျားနာမှုကိုစိုးရိမ်တဲ့အကြောက်တရားကနေအမေရိကန်ပြည်ထောင်စုကတရုတ်နယ်ပွားတွေဘလို့စိုးရိမ်နေတဲ့အခြေအနေရောက်လာပြီလေ။အဲ့ဒီအကြောင်းကိုလည်းကြားရဖို့ရှိပါတယ်။နောက်ပိုင်းမှာတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းဆောင်းပါးတွေပြင်ဥကျော်စံတာရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းလှိုင်တို့ကပြောပြမှာပါရှင
်။အာနာလွဲသုံးစားမှုကွန်ဂရက်လွှတ်တော်ရဲ့လုပ်ငန်းတွေကိုနှောက်ယှက်မှုနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ပေါ်အရေးယူနိုင်မှုအလွတ်တော်ဒီမိုကရက်တီရဲ့ကျိုးပန်းမှုတွေလေးလာချင်မှာပဲအခုနောက်ဆုံးတက်လွတ်တော်ကသမ္မတမှာအပြစ်မရှိကြောင်းမဲခွဲဆုံးဖြတ်လိုက်ပါတယ်။သမ္မတရဲ့ Republican Party ကကိုယ်စီရီအများစုနဲ့ထိန်းချုပ်ထားတဲ့လွှတ်တော်မှာဗိုလ်ထုံးလေးကမဲခွဲရမှာတော့အာဏာလွှဲသုံးစားမှုဆွဲချက်အတွက်သမ္မတကိုတရားစိုးလွှတ်ပေးဖို့ထောက်ခံမဲ52မဲ၊ကန့်ကွက်မဲ48မဲ၊ Congress တို့ရဲ့စုံစမ်းစစ်ဆေးမှုတွေကိုဟန်တာနှောက်ယှက်မှုဆွဲချက်မှာတော့အပြစ်မရှိကြောင်းထောက်ခံမဲ53မဲ၊ကန့်ကွက်မဲ48မဲရရှိခဲ့တာပါ။လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကအဓိကပြန်ဖက်ဖြစ်လာနိုင်ရှိတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်အပေါ်အကျင့်ပြည့်ချက်ဆမှုဆွဆွဲခြင်းနဲ့စုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီနဲ့တယ်လီဖုန်းဆက်သွယ်စကားပြောချိန်မှာသမ္မတထရန့်ကဖိအားပေးခဲ့တယ်ဆိုတဲ့ဆွဆွဲခြင်းနဲ့အတိုက်ခံဒီမိုကရက်တစ်ပြီးခဲ့တဲ့နှစ်ထဲကစလို့သမ္မတထရန့်ကိုအရေးယူဖို့ကြိုးပမ်းလာကြတာဖြစ်ပါတယ်။ဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အလွတ်တော်မှာသမ္မတကိုတရားစွဲဖို့ဆုံးဖြတ်ခဲ့ပေမဲ့အဖြစ်ရှိကြောင်းထောက်ခံမဲ့အနည်းဆုံး3ပုံရဖို့လိုအပ်တဲ့အထက်လွှတ်တော်မှာတော့ပါတီလိုက်မဲပြရမှာအများစုဖြစ်တဲ့ Republican တွေကအသာရခဲ့ကြတာပါ။ကြိုတင်ခံမှန်းထားတဲ့အတိုင်းသမ္မတမှာအပြစ်မရှိတဲ့အကြောင်းထက်လွှတ်တော်ကအခုနောက်ဆုံးဆုံးဖြတ်လိုက်တဲ့အတွက်နောက်ဆက်တွဲနိုင်ငံရေးအချက်အလက်တွေကြုံရနိုင်တယ်လို့လည်းအကဲကတ်တွေသုံးသပ်နေပါတယ်။သမ္မတထရန့်ကတော့ထက်လွှတ်တော်ကအပြစ်မရှိကြောင်းဆုံးဖြတ်လိုက်တဲ့ပေါ်ကြာသာပတေးနေမှာတရားဝင်တုံ့ပြန်သွားမယ်အကြောင်းပြောဆိုခဲ့တာပါ။မဟုတ်မမှန်လှုပ်ကြံထားတယ်လို့ဆိုတဲ့အရေးယူရေးကြိုးပမ်းမှုတွေပေါ်အောင်ပွဲခံနိုင်ခဲ့တဲ့အကြောင်းကြာသာပတေးနေမွန်လဲ12နာရီချိန်အင်ပီတော်ကနေအများပြည်သူသိအောင်ကြီးညာသွားမယ်အကြောင်းတွစ်တာလူမှုအခွင့်အရေးကနေသမ္မတထရန့်ကပြောဆိုထားဖြစ်ပါတယ်
။သမ္မတဒေါ်နယ်ထရမ့်အင်္ဂါနေ့ညမှာပြောကြားခဲ့တဲ့နိုင်ငံတော်အခြေပြမိန့်ခွန်းဟာသူ့အစိုးရရဲ့စီးပွားရေးအောင်မြင်မှုတွေနဲ့နိုင်ငံကြားရေးမူဝါဒသစ်တွေချမှတ်ဆောင်ရွက်ခဲ့မှုတွေရဲ့အောင်မြင်မှုပြရုပ်အဖြစ် Republican Party ဝင်တွေကချင်းမွန်ပြောဆိုနေကြပါတယ်။ Democratic ကတော့သမ္မတဟာသူ့ကိုထောက်ခံသူတွေအကြိုက်လိုက်ပြီးပြောထားတဲ့သွေးကွဲစေတဲ့မိန့်ခွန်းအဖြစ်ရှုမြင်ကြပါတယ်။သမ္မတရဲ့မိန့်ခွန်းထဲမှာညီညွတ်စီရေးကိုထည့်သွင်းပြောဆိုသွားတာမတွေ့ရကြောင်း Illinois ပြည်နယ်ကဒီမိုကရက်အောက်လွှတ်တော်အမတ် Roger Krishnamurthy က VOA ကိုပြောပါတယ်။ Virginia ပြည်နယ်ကဒီမိုကရက်အောက်လွှတ်တော်အမတ်နောက်တစ်ဦးဖြစ်သူ Gary Connelly ကလည်းအင်္ဂါနေ့ညကသမ္မတရဲ့မိန့်ခွန်းဟာလွှတ်တော်နေရာပေါင်းရှေ့မှာပြောကြားခဲ့တဲ့သမ္မတရဲ့မိန့်ခွန်းတွေအားလုံးနဲ့မှာအချင်းချင်းသွေးအကွဲအစည်ဆုံးမိန့်ခွန်းဖြစ်တယ်လို့ပြောပါတယ်။သမ္မတဟာသူ့နိုင်ငံရေးအမြထွက်ဖို့အတွက်လူတွေကိုအသုံးချခဲ့တယ်လို့ဆိုပါတယ်။မြောက်ကိုရိုလိုင်းနာပြည်နယ်က Republican အမတ်Dan Bishop လို့ပုံကိုယ်တွေကတော့ဒီမိုကရက်တွေဟာသွေးစွညီညွတ်မှုရှိလောက်အောင်လှုပ်ဆောင်လို့တဲ့စမ်းသပ်မရှိကြဘူးလို့ပြောပါတယ်။ဂျော်ဂျီယာပြည်နယ်ကအောက်လွှတ်တော် Republican အမတ် Jody Hiss ကလည်းအမေရိကန်ပြည်ထောင်စုမှာညီညွတ်ရေးရှိစေမယ့်မိန့်ခွန်းကိုပြပါဆိုရင်အင်္ဂါနေ့ညကသမ္မတထရန့်ပြောခဲ့တဲ့မိန့်ခွန်းဖြစ်မယ်လို့ပြောပါတယ်
။ဒီနေ့2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာ ဒီမိုကရက်တစ်ပါတီကိုကိုစားပြုမဲ့တမန်လောင်းနေရာအတွက်အိုင်အိုဝါပြည်နယ်မှာပနမရွေးကောက်ပွဲကျင်းပရမှာအတားရစုတိတိကျကျမပြောနိုင်မဲ့ဖြစ်နေချိန်မှာပဲနယူးယောက်ရှမ်းပြည်နယ်ကနောက်ထပ်အကြိုရွေးကောက်ပွဲတွေပြင်ဆင်နေကြပါပြီ။တမန်လောင်းဖြစ်ရှင်ပြန်ရမဲ့ကိုစရီကတော့အိုင်အိုဝါပြည်နယ်ကမဲရက်လက်တီအပြည့်စုံမထုတ်ပြန်နိုင်သေးခင်မှာပဲနယူးယောက်ရှမ်းပြည်နယ်ကိုတွားရောက်နေကြတာပါ။မဲရီတွေ့ရမှာအခက်အခဲတွေကြုံခဲ့ရပြီးတဲ့နောက်အိုင်အိုဝါပြည်နယ်ဒီမိုကရက်တစ်ပါတီကမဲရက်လက်တီကိုတရက်လောက်နီးပါးနောက်ကျပြီးတော့မှစတင်ထုတ်ပြန်နိုင်ခဲ့တာလည်းဖြစ်ပါတယ်။ကနဦးထုတ်ပြန်ခဲ့တဲ့မဲရက်လက်တီအရရှေ့တန်းမှာရောက်နေတဲ့အင်ဒီယားနာပြည်နယ်ဆော့သ်ဘန်းမြို့တော်ဝန်ဟောင်းပစ်ဘူတချစ်ကတော့အချိန်နှန်းငယ်နောက်ပြီးမှရှေ့တန်းနေရာကိုရောက်လာခဲ့ပေမဲ့လည်းသူ့အတွက်ခါမနှောင်းသေးတဲ့အကြောင်းပြောဆိုသွားတာပါ။ဗမောင်းပြည်နယ်ထက်လွတ်တော်မတ်ဘန်နီဆန်ဒါစ်ကတော့ဒုတိယနေရာမှာကတ်လိုက်နေပြီးမဲရက်လက်အလုံးထွက်ပေါ်လာတဲ့အခါမှာထိတ်ဆုံးနေရာကိုရောက်လိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်။ Massachusetts ပြည်နယ်ထက်လွတ်တော်မတ်အလစ်ဘတ်ဝါရင်ကတော့တတိယနေရာမှာရှိနေပြီးဒုတိယနေရာဟောင်းဂျိုးဘိုင်ဒန်ကစလိုထန်နဲ့မင်းဆိုတာပြည်နယ်ထက်လွတ်တော်မတ်အမီကလိုဘူရှာကတော့ပစ္စမနီယာလေးမှာအသေးသေးရှိနေပါတယ်။အစောပိုင်းလူမှုစစ်တမ်းတွေမှာဒုသမဟောင်းဘိုင်ဒန်ရှေ့တန်းနေရာမှာရှိနေကြရင်လည်းပထမဆုံးအကျိုးရွေးချယ်တဲ့အိုင်အိုဝါပြည်နယ်မှာတော့ဆုတ်ထွက်နေရကိုသာရောက်နေတဲ့အတွက်အားနည်းချက်တစ်ခုဖြစ်နေလဲအများကယူဆနေကြပါတယ်
။ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုပြုတ်ကျရေးစီယုံလုံဆောင်မှုတွေပြန်အရှင်ရအောင်ကြိုးပမ်းတဲ့အနေနဲ့ပြုတ်ပတ်နေတဲ့တစ်ချိန်တည်းမှာပဲဗင်နီဇွဲလားအတိုက်ခံခေါင်းဆောင်ဟွန်ဂွိုက်ဒိုဟာသမ္မတဒေါ်နယ်ထရမ့်နဲ့ပုံထိုးနေကတွေ့ဆုံခဲ့ပါတယ်။ဗင်နီဇွဲလားအတိုက်ခံခေါင်းဆောင်အင်ပီရိုကိုရောက်လာမယ့်အကြောင်းကြေညာချက်ထုတ်ပြန်တဲ့တစ်ချိန်တည်းမှာပဲတရားမဝင်အာဏာရှင်ဖြုတ်ချရေးအတွက်ဒေသတွင်းကမဟာမိတ်နိုင်ငံတွေနဲ့တွဲဆောင်ရွက်သွားမှာဖြစ်ကြောင်းဗင်နီဇွဲလားမှာဒီမိုကရေစီဆွမ်းကားပြီးကျော်ဝါချမ်းသာတဲ့နိုင်ငံဖြစ်လာရေးအတွက်ဗင်နီဇွဲလားပြည်သူတွေအနေနဲ့ပြည်သူတွေနဲ့အတူလက်တွဲဆောင်ရွက်သွားမှာဖြစ်ကြောင်းအမေရိကန်သမ္မတအင်မီရိုရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဗင်နီဇွဲလားဟာအမေရိကန်ပြည်ထောင်စုရဲ့အမျိုးသားလူမျိုးရေးအတွက်ဦးစားပေးဆောင်ရွက်ရမယ့်နိုင်ငံဖြစ်ကြောင်းသမ္မတထရန့်ရဲ့အတိုက်ခံကောင်းဆောင်ဟွန်ဂွိုက်ဒိုတို့နှစ်ဦးမတွေ့ဆုံခင်အမေရိကန်အရာရှိတွေကသတင်းတောက်တွေကိုပြောခဲ့ပါတယ်။တိုက်ခံကောင်းဆောင်ဟွန်ဂွိုက်ဒိုဟာအင်္ဂါနေ့ညကသမ္မတထရန့်နိုင်ငံတော်အခြေပြမင်းကွန်းပြောကြားတဲ့အခမ်းအနားကိုလည်းအထူးဧည့်သည်တော်အဖြစ်နဲ့တက်ရောက်ခဲ့ပါတယ်။ဗင်နီဇွဲလားမှာသမ္မတမာဒူရိုပြုတ်ကျရေးလှုပ်ရှားမှုတွေမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်အဲ့ဒီဆောင်ရွက်မှုတွေအချိန်ပြန်ရလာရေးကြိုးပမ်းဆောင်ရွက်မှုတစ်စိတ်တစ်ဒေသအဖြစ်နဲ့ဟွန်ဂွိုက်ဒိုဟာဥရောပနိုင်ငံတွေနဲ့ကနေဒါတို့ကိုတွားရောက်ပြီးမှအမေရိကန်ကိုရောက်လာတာဖြစ်ပါတယ
်။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933ကလိုက်ဒိုမီတာ40 kHz 9689ညလိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190ကီလိုဟတ်စ်1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်အထက်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့မနေ့ကင်းတဲ့နေ့ကိုဆက်လက်ကြီးညာနေပါတယ်။လက်နက်ကန်ပြည်ပတ်ကြီးကြုံနေရတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်တွေမှာအင်တာနက်ဆက်သွယ်မှုတွေနောက်တစ်ချိန်ဖြတ်တော့တဲ့အပေါ်စိုးရိမ်ကြောင်းနိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကပြောဆိုလိုက်ပါတယ်။ရခိုင်လက်နက်ကင်တပ်ဖွဲ့ AA နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေပြင်းထန်နေချိန်မှာဆက်သွယ်မှုတွေကိုဖျက်ထုတ်လိုက်တာဟာအရသာတွေအတွက်အန္တရာယ်ရှိတဲ့အကြောင်းလဲ HR အာရှရေးရဲ့လက်ထောက်ညှိချဲရေးမှူးဖေရိုဘတ်ဆန်ကပြောဆိုလိုက်တာပါ။လက်နက်ကင်ပြည်ပခတ်တွေကြောင့်လက်တလုံးမှာအရသာ 36,000 လောက်အုံရင်စွတ်ခွာထွက်ပြေးနေကြပြီးဆက်သွယ်မှုဖျက်ထုတ်တာဟာအကူအညီလိုအပ်နေသူတွေအတွက်ကဲကဲဖြစ်စေလို့လိုအပ်နေသူတွေကိုအကူအညီပေးမဲ့စာနာမှုအကူအညီပေးအေဂျင်စီတွေအကြီးအကျယ်အခက်တွေ့နိုင်တယ်လို့လည်းသတိပေးထားပါတယ်။လက်နက်ကိုင်တင်းမာမှုတွေကြီးထွားလာရကရခိုင်ပြည်နယ်နဲ့ကဲ့ရဲ့ရှိနေတဲ့ချင်းပြည်နယ်ကမြို့နယ်တချို့မှာလူမျိုးရေးအကြောင်းပြချက်နဲ့အာဏာပိုင်တွေကအင်တာနက်ဆက်သွယ်မှုတွေကို2019ဇွန်လကစပိတ်ပင်ခဲ့တာပါ။အွန်လိုင်းဆက်သွယ်မှုတွေတရင်ချက်လက်ရယူမှုတွေကိုအစိုးရတွေကပိတ်ပင်တားမြစ်တာတွေကိုကုလသမဂ္ဂလူခွင့်ရေးကောင်စီကပြစ်တင်ရှုတ်ချက်ထားပြီးနိုင်ငံတကာလူခွင့်ရေးကြီးညာစာတမ်းအရလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုအကာအကွယ်ပေးဖို့တောင်းဆိုထားကြောင်းလဲ HRW ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီတွေ့လဲရခိုင်ပြည်နယ်ကအန္တရာယ်နဲ့ရင်ဆိုင်နေရတဲ့လူများပြားမိခိုအားထားနေရတဲ့အင်တာနက်ဆက်သွယ်မှုတွေကိုအမြန်ဆုံးပြန်ဖွင့်ပေးဖို့လဲ HRW ကတိုက်တွန်းထားပါတယ်
။တရုတ်နိုင်ငံမှာစတင်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ဟာလွန်ခဲ့တဲ့24နာရီအတွင်းအများဆုံးဖြစ်ပေါ်ခဲ့တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောကြားလိုက်ပြီးဒီဗိုင်းရပ်စ်ပိုးလက်ရှိတဲ့ပိုးပြီးတော့ကူးစက်ပြန့်နှံ့တာကိုဟန်တားနိုင်ရတဲ့ WHO အနေနဲ့အမေရိကန်ဒေါ်လာ685သန်းလိုအပ်တယ်လို့ပြောပါတယ်။ဟောင်ကောင်နဲ့ဖိလစ်ပိုင်တို့မှာတဦးစီသေဆုံးတာအပါအဝင်အခုအချိန်ထိသေဆုံးသူစုစုပေါင်း549ဦးရှိလာပြီဖြစ်ပါတယ်။ တရုတ်နိုင်ငံအတွင်းမှာဗိုင်းရပること်စ်ကိုကူးစက်နေသူ2950ရှိနေပြီးကျန်24နိုင်ငံမှာကူးစက်နေသူကတော့192ဦးရှိတယ်လို့ WHO ညွှန်ကြားရေးမှူးတက်ဒရိုအဒနိုမ်ဂေဘရီယေဆုစ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာပို့ထူးနေကပြောပါတယ်ဒီကိန်းဂဏန်းတွေကိုကြီးကြီးအပြင်ဒီဗိုင်းရပစ်ကျေပြန့်စွာကူးစက်မဲ့အရေးကနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဟန်တားဖို့အချိန်ရှိသေးတယ်လို့လည်း WHO အကြီးအကဲကပြောပါတယ
် The relatively small number of cases outside China gives us a window of opportunity
ပြောနိုင်ငံပြပမှာ virus ကူးစက်နေသူအရေအတွက်နည်းနေခြင်းကဒီရောဂါတကဘာလုံးကိုကြံကြံပြန့်ပြန့်ပြန့်နှံ့လာရေးကိုဟန်တားနိုင်မဲ့အခွင့်အလမ်းဖြစ်ပါတယ်ကျွန်တော်တို့အဓိကစိုးရိမ်တဲ့အချက်ကကျန်းမာရေးစောင့်ရှောက်မှုစနစ်အားနည်းပြီး virus ပိုးကိုစမ်းသပ်နိုင်စွာမရှိတဲ့နိုင်ငံတွေကိုကူးစက်သွားမဲ့အရေးပါအဲ့လိုနိုင်ငံတွေရှိတယ်ကျွန်တော်တို့လှုပ်ဆောင်မှုတွေလည်းအောင်မြင်မှာမဟုတ်ပါဘူး
ကျမရေးဆောင်ရှောက်မှုစနစ်အားနည်းတဲ့နိုင်ငံတွေမှာကြိုတင်ကာကွယ်ရေးစမ်းသပ်စစ်ဆေးနိုင်ရည်တွေဆောင်ရွက်ဖို့ WHO အနေနဲ့အမေရိကန်ဒေါ်လာ685သန်းလိုအပ်ကြောင်းအဲ့ဒီဆောင်ရွက်မဲ့ကာလဟာ3လကြာမြင့်မှာဖြစ်ကြောင်းလဲ WHO အကြီးအကဲကပြောပါတယ
်။ရုရှားနိုင်ငံရဲ့နျူကလ িয়ার လက်နက်ရေးဆွေးနွေးမှုတွေမှာတရုတ်နိုင်ငံမှာပူးပေါင်းပါဝင်မှုအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမျိုးသားလူညွန့်အချက်မဲ့ပုဂ္ဂိုလ်ကတိုက်တွန်းလိုက်ပါတယ်။ဆွေးနွေးမှုတွေမှာအမေရိကန်နဲ့ရုရှားသမ္မတတရုတ်နိုင်ငံလည်းပါဝင်သင့်တယ်လို့ယုံကြည်ထားတဲ့အကြောင်းအမျိုးသားလူညွန့်အချက်ပေးရောဘတ်အိုဘရိုင်းကပြောဆိုလိုက်တာပါ။နျူကလ িয়ার လက်နက်တွေရဲ့ချင်းချောက်မှုတွေကိုရှင်းချနိုင်ရေးအမေရိကန်ဆိုတာတာဝန်ရှိသူတွေတရုတ်နိုင်ငံဘေကျင်းမြို့တော်ကိုတွားရောက်မှာဖြစ်တဲ့အကြောင်းလဲနိုင်ငံတကာကတန်တမန်50လောက်နဲ့တွေ့ဆုံညီမှာပြောဆိုခဲ့ပါတယ်။လက်နက်ဖြတ်သိမ်းရေးအတွက်အမေရိကန်ကတနင်္ဂနွေချင်းဆွေးနွေးနေတဲ့ခေတ်ကုံပြီးဖြစ်တဲ့အကြောင်းလဲသမ္မတထရန့်ရဲ့နိုင်ငံခြားရေးရာမူဝါဒကိုအလေးထားပြောကြားသွားတာပါ။နျူကလ িয়ার လက်နက်ရှင်းချရေးစာချုပ်သစ်တရရေးဆွေးနွေးမှုရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆွေးနွေးခဲ့ကြောင်းပြီးခဲ့တဲ့နှစ်ထဲမှာပဲသမ္မတထရန့်ကလည်းပြောဆိုထားပြီးတရုတ်နိုင်ငံလည်းပါဝင်မှုညွှန်လင်းကြောင်းလဲပြောဆိုထားပေမဲ့တရုတ်နိုင်ငံဘက်ကတော့ပါဝင်မှုအခုချိန်ထိလက်မခံသေးပါဘူး
။တူရကီနိုင်ငံရှေ့ပိုင်းမှာတောင်ပေါ်ကနေလူတွေနှစ်ကြိမ်ပြိုကျခဲ့တဲ့အတွက်အနည်းဆုံးလူ38ဦးသေဆုံးသွားကြောင်းအနာဘယ်နေကဗိုလ်ထုနေမှာပြောပါတယ်တည်ဆုံသူအများစုဟာပထမအကြိမ်တောင်ပေါ်နှင်းတုပြိုကျလို့ကုညီကယ်ဆယ်ရေးလုပ်နေစဉ်ဒုတိယအကြိမ်ပြိုကျတဲ့နှင်းနေပြိမိတည်ဆုံသွားတာလို့ဆိုပါတယ်ပထမအကြိမ်နှင်းတုပြိုကျတော့ကပျောက်ဆုံးနေသူနှူးကိုကယ်ဆယ်ရေးအဖွဲ့တွေကလိုက်လံရှာဖွေနေစဉ်ဒုတိယအကြိမ်ပြိုကျတဲ့တောင်ပေါ်ကနှင်းတုပြိမိပြီးလူ33ဦးတည်ဆုံခဲ့တယ်လို့ဆိုပါတယ်အဲ့ဒီနှင်းတုပြိုကျမှုတွေကြောင့်အနည်းဆုံးလူ85ယောက်ထိခိုက်ဒဏ်ရာရခဲ့ကြောင်းနဲ့ကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်ဖို့အရေးပေါ်ကယ်ဆယ်ရေးဝန်ထမ်း900ကိုအခင်းဖြစ်တဲ့နေရာကိုဆေးလွတ်ထားကြောင်းတူရကီကျမ်းမာရေးဝန်ကြီးကပြောပါတယ်တူရကီနိုင်ငံအရှေ့ပိုင်းဗန်ခိုင်တွင်းကဗာချက်ဆရီမြို့မှာဒါဇင်နဲ့ချီတဲ့နှင်းနေရုတွေအောက်မှာပြင့်မိနေတဲ့မော်တော်ယာဉ်တွေကိုကော်ပြားနဲ့တုထုတ်နေတဲ့ပုံတွေကိုလည်းရုပ်မြင်သံကြားတွေမှာပြသနေပါတယ် Direct from Washington The
Voice of America VOA တတိယနေ့ကိုကိုအောင်လွင်ဦးနဲ့ကိုစော်ဝင်းလိုင်တို့ကတင်ဆက်ခဲ့တာပါကြာတာပတိနေနေနဲ့ခင်ဗျွေးမြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တရုတ်နိုင်ငံမှာမြို့ကြီးတော်တော်များများမှာဆိုရင်အသွားအလာတွေတားမြစ်ထားပြီးစီးပွားရေးလုပ်ငန်းတွေလည်းပိတ်ထားရတဲ့အတွက်ကမ္ဘာစီးပွားရေးအပေါ်ရိုက်ခတ်လာမှစိုးရိမ်နေရပါတယ်တရုတ်နိုင်ငံထဲမှာလုပ်ငန်းတွေရပ်ဆိုင်းနေုံသာမကပြည်ပမှာပါရိုက်ခတ်လာနေရမှာတောင်ကိုရီးယားနိုင်ငံHyundai ကားကုမ္ပဏီဟာဆိုရင်လေအကြီးဆုံးစက်ရုံတစ်ခုမှာထုတ်လုပ်မှုတွေဆိုင်းထားရမယ့်အကြောင်းအင်ဂါနီကပဲကြေညာခဲ့တာပါတရုတ်နိုင်ငံမှာသာမကပြည်ပစီးပွားရေးလုပ်ငန်းတွေမှာပါထိခိုက်မဲ့အခြေအနေတွေနဲ့ပတ်သက်လို့ VOA သတင်းတောက်မာရီယာမာဒီလိုရဲ့သတင်းဆောင်မကိုအခြေခံပြီးကိုအောင်လွင်ဦးကပြောပြမှာပါရှင်
ကိုရိုနာဗိုင်းရပ်စ်မပြတ်နိုင်အောင်ထိန်းချုပ်ဖို့ကြိုးပမ်းနေရတဲ့တရုတ်နဲ့ဟောင်ကောင်ကလမ်းတွေပေါ်မှာခြောက်ကန့်နေသလိုဈေးဆိုင်တွေလုပ်ငန်းတွေလည်းပိတ်ထားပါဗျ။ဝါရှင်တန်ခြေဆိုင် Brookings Institution ကသုတေသီ David Dollar ကတော့ဗိုင်းရပ်စ်ကူးစက်မှုကြောင့်တရုတ်နိုင်ငံရဲ့စီးပွားရေးမှာတိတိကျကျရပ်ခတ်နိုင်တယ်လို့ဆိုပါတယ
်။ You've got areas that produce about 2/3 of China's GDP have already extended their holidays for a couple more weeks.
ဒီနိုင်ငံ GDP ရဲ့3ပုံ2ပုံလောက်ရှိတဲ့ကုန်ထုတ်လုပ်ငန်းတွေကိုနောက်ထပ်သတင်းနှစ်ပတ်3ပတ်လောက်အထိဆက်နှားထားရပါတယ်။ရှင်းပြောင်းလို့သမားတွေလည်းစက်ရုံတွေကိုပြန်မလာနိုင်ကြပါဘူး။ဒါကြောင့်လည်း2020ဘဏ္ဍာနှစ်ပထမ3လပတ်အပြင်ဒုတိယ3လပတ်မှာလည်းစီးပွားရေးအရတည်းတိတ်မကောင်းဖို့ကထေချာသလောက်ပါ။
ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကြောင့်တရုတ်နိုင်ငံမှာသာမကကမ္ဘာစီးပွားရေးမှာပါရိုက်ခတ်နိုင်တယ်လို့လည်းဟောင်ကောင် Geo Securities အမှုဆောင်ရရှိချုပ် Francis Long ကပြောပါတယ
် Maybe the global economic growth will shrink by 0.05%
ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုနှုန်း 3.5% ရာခိုင်နှုန်းလောက်ရော့သွားနိုင်ပါတယ်
တရုတ်ဆိုတာတာဝန်ရှိသူတွေကတော့ခီးသွားလုပ်ငန်းပါဝင်စီးပွားရေးလုပ်ငန်းတွေမှာထိခိုက်မှုတွေရှိနေတာကိုအတိအမှတ်ပြုပြောဆိုထားပါတယ်။ဒါပေမဲ့လည်းရဲကတ်မှုတွေကရေတိုကာလသာဖြစ်မယ်လို့လည်းအမျိုးသားဖွံ့ဖြိုးရေးနဲ့ပြည်ရင်ပြောင်းလဲရေးကော်မရှင်လက်ထောက်ညွှန်ကြားရေးမှူးလျံဝေလျံကပြောပါတယ
်။疫情对经济影响的大小取决于疫情防控的进展和成效。
စီးပွားရေးရဲကတ်မှုတွေဟာကူးစက်မှုတားဆီးရေးနဲ့ထိန်းချုပ်ရေးမှာတိုးတက်မှုတွေနဲ့ရလဒ်တွေအပေါ်အဓိကမူတည်နေပါတယ်။ဒါပေမဲ့လည်းကျွန်တော်အလေးထားပြောချင်တာကတော့ရိုက်ခတ်မှုတွေဟာယာယီပဲဖြစ်ပါလိမ့်မယ်။တရုတ်နိုင်ငံရဲ့စီးပွားရေးအခြေခံတွေမှာအပြောင်းအလဲမဖြစ်နိုင်ပါဘူး
။ဒါပေမဲ့လည်းကိုရိုနာဗိုင်းရပ်စ်စတင်ပြန့်နေရာဟူပေပြည်နယ်က Strawberry Champion လီစင်မင်းတို့လိုလုပ်ငန်းရှင်တွေကတော့စီးပွားရေးမှာရိုက်ခတ်မှုတွေတည်တည်တာခံစားနေရတာပါ
။ရှင်肯定不好嘛。這肯定是有点沮丧嘛。
စိတ်တော့ကြာမိပါတယ်။ဒါပေမဲ့လည်းအခုကြုံနေရတဲ့ကူးစက်မှုကလူတွေဖန်တီးတာမဟုတ်တဲ့အတွက်ကျွန်တော်တို့လည်းဘာမှတက်နိုင်တဲ့ကိစ္စတော့မဟုတ်ပါဘူး
။တရုတ်နိုင်ငံမှာမကောင်းမှလည်းလောင်းစားရုံတွေကိုသတင်းတစ်ပတ်ကြာပိတ်မဲ့ကြောင်းအင်္ဂါနေ့ကပဲကြေညာထားတာပါ။တရုတ်နိုင်ငံကငွေချေးတက်နိုင်သူတွေနဲ့ပြည်နယ်လေးရှိတဲ့မကောင်းကလောင်းစားရုံတွေကိုပိတ်ထားဖို့မကြေညာခင်မှာကလေးကလည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်လူသူမရှိသလောက်ဖြစ်နေကြတာပါခင်ဗျာ
။ကျေးဇူးပါရှင်။ကိုအောင်လွင်ဦးကတင်ပြသွားတာပါ။ဒီတည်င်းနဲ့တစ်ဆက်တည်းပဲလူတို့ကျန်းမာရေးဆိုင်ရာဌာနကတာဝန်ရှိသူတွေကနေကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကာကွယ်ရေးနဲ့ပတ်သက်ပြီးအလုံများနေချိန်မှာပဲအမေရိကန်ကတရုတ်နယ်ပယ်တချို့ကြားမှာစိုးရိမ်ပူပန်မှုတွေထွက်ပေါ်လာနေတဲ့အကြောင်းပြောပြခြင်းပါတယ်ဗိုင်းရပ်စ်ပိုးကူးစက်ခံရပြီးဖျားနာမှာကိုစိုးရိမ်ရတဲ့အကြောက်တရားကနေတရုတ်နယ်ပယ်တွေကပါကြောင်ရွံ့တဲ့အဖြစ်ကိုပြောင်းလဲသွားမှာကိုအမေရိကန်ကတရုတ်နယ်ပယ်တွေစိုးရိမ်နေကြပါတယ်ဆန်ဖရန်စစ္စကိုကမီရှယ်ကွင်းရဲ့တည်င်းပေးပို့ချက်ကိုကိုရဲမင်းထွန်းကဆက်ပြီးပြောပြမှာပါရှင်
American နိုင်ငံနောက်ဖက်ကမ်းကဆန်ဖရန်စစ္စကိုမြို့မှာတရုတ်နှစ်တစ်ကူဒလိထုံးစံနဲ့အညီလျောင်းတရုတ်နဂါးနဲ့ချင်းတိအကအဖွဲ့ဟာစိုက်ကနာရီနဲ့စီးပွားရေးရပ်ကွက်တွေကိုသွားပြီးနှစ်တစ်အတွက်ကောင်းချီးပေးနေကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံတွင်းနဲ့နိုင်ငံပြန်ပခီးသွွာလာကွက်တွေပိတ်ပင်ထားပေမဲ့ဒီချိန်ဟာတကယ်တော့တရုတ်နှစ်တစ်ကူကာလပျော်ရွှင်စရာအချိန်ပါ။လျောင်းတရုတ်နဂါးအဖွဲ့ကကယ်ဗန်ကဆန်ဖရန်စစ္စကိုကအခြေအနေကိုအခုလိုပြောပါတယ်။
For us we haven't been really impacted by it. I noticed some people have taken precautions but for the most part
ကျွန်တော်တို့တွေ့တော့ဒီမှာထူးထူးခြားခြားတည့်ရောက်မှုတွေမရှိသေးပါဘူး။တချို့ကတော့ကြိုတင်အကာအကွယ်တွေဘာတွေလုပ်နေကြတာတွေ့မိပါတယ်။တရုတ်တန်းတစ်ခုလုံးအနေနဲ့ကတော့ဒီယောဂါနဲ့ပတ်သက်ပြီးတိတ်ပြီးတော့အရန်ကြီးပုံပြင်ပုံမပေါ်ပါဘူး
။ဒါပေမဲ့လူမှုမီဒီယာတွေပေါ်ကသတင်းမှတချို့နဲ့အာရှတွေဘွားတွေအပေါ်ပြောဆိုရေးသားမှုတွေအပေါ်မှာတော့စိုးရိမ်စိတ်တွေရှိနေကြပါတယ်။ဒါကတရုတ်နယ်ပယ်အမေရိကန်တွေအနေနဲ့အရင်ကလည်းကြုံဖူးပြသကိစ္စပါဆန်ဖရန်စစ္စကိုတရုတ်ယဉ်ကျေးမှုစင်တာကဝိုင်လျောင်းကအခုလိုပြောပါတယ
် We're seeing a lot of very viral materials whether that you know those are videos or memes or jokes
လူမှုကွန်ရက်မီဒီယာတွေမှာတင်ထားတာတွေအတော်လေးပြန့်နှံ့နေတာကိုတွေ့ရပါတယ်ဗီဒီယိုတွေလိုယဉ်ကျေးမှုကိုလှောင်ပြောင်တာတွေလိုနဲ့ဟာသတွေလိုမျိုးတွေပေါ့1800ဒီနှစ်အလဲပိုင်းနှစ်တွေတုန်းကကျမတို့တရုတ်တွေရွှေပြောင်းအခြေချကလေးကကျမတို့ကိုပုံသေးကားချက်မြင်နေတာတွေအခုထိဆက်ပြီးရှိနေသေးတယ်လို့ထင်မိပါတယ
်ဒီလိုလှောင်စရာတွေဟာတာတွေကရီမောစရာတွေဖြစ်ကောင်းဖြစ်ပေမဲ့ဒါတွေကတရုတ်ຫນွယ်ဘွားတွေတည်းမကဘူးအာရှຫນွယ်ဘွားအလုံးကိုပါနှိမ့်ချခံရတဲ့စိတ်ဝေဒနာခံစားရစေတယ်လို့ဆိုပါတယ်ဝင်လျောင်းကပဲအခုလိုဆက်ပြောပါတယ
် There is a tendency in our country's history to enact very racist
လူလူနဲ့ဆိုင်တဲ့ကျန်းမာရေးကိစ္စတွေပြီးတော့ဘေးရန်ကင်းငင်သွားလာနေထိုင်ရေးကိစ္စတွေနဲ့ပတ်သက်လာရင်ကျမတို့နိုင်ငံမှာလူမျိုးရေးခွဲခြားလိုဟန်ရှိသလိုလူမျိုးခြားကိုယွန့်ကျောက်လိုဟန်လည်းရှိပါတယ်ကျမတို့တရုတ်နယ်ပါလူအဖွဲ့အစည်းအတွက်ကတော့တစ်ဖက်လူကိုရံမလို့ပဲနဲ့ကိုယ့်ကိုယ်ကိုကာကွယ်ဖို့ဆိုတဲ့သိမ်းမွေးတဲ့အစီတစ်ခုထားထားရပါတယ်
။မကြသေးခင်ကဘာကလီကယ်လီဖိုးနီးယားတက္ကသိုလ်ကတင်တဲ့အင်တာနက်ပို့စ်တစ်ခုမှာတော့အာရှနယ်ပယ်တွေအပေါ်လူမျိုးခြားကြောက်ရွံ့တဲ့စိတ်ဟာပုံမှန်သဘာဝပါပဲလို့ပါရှိခဲ့ပါတယ်။ဒါပေမဲ့ချက်ချင်းဆိုသလိုပဲအဲ့ဒီပို့စ်ကိုတက္ကသိုလ်ကဖြုတ်ချခဲ့ပြီးတောင်းပန်ခဲ့ပါတယ်။တရုတ်နယ်ပယ်ကတော်တော်များများကတော့ဒီပို့စ်ကြောင့်တော်တော်လေးစိတ်မချမ်းမသာဖြစ်သွားခဲ့ရပါတယ်။ Chinese for Affirmative Action အဖွဲ့ကဟောင်းမေကအခုလိုပြောပါတယ
် We urge everybody to maintain the perspective that this is a public health issue
ကုသယောဂါဟာလူတို့ကျန်းမာရေးကိစ္စဖြစ်တယ်ဆိုတဲ့အမြင်ရှိဖို့ကျွန်မတိုက်တွန်းချင်ပါတယ်ဒါကိုတစ်စက္ကန့်ရှာတယ်လို့မလုပ်ကြဘူးနဲ့ရောထွေးပြီးမမြင်မိကြဘူးလဲတိုက်တွန်းပါတယ်
ဒါဟာဘယ်သူကဘယ်သူကိုပြစ်မှတ်ထားတယ်ဆိုတာထက်အကြောက်တရားကလာတာဖြစ်လို့တိတ်အန္တရာယ်များတယ်လို့လဲဆန်ဖရန်စစ္စကိုတရုတ်ယဉ်ကျေးမှုစင်တာကဝိုင်လျန်ကပြောပါတယ်လောလောဆယ်တော့အဲ့ဒီအကြောက်တရားတွေဟာဟိုးဝေးဝေးမှပဲရှိနေသေးပုံရပါတယ်တရုတ်နယ်ပေါ်တွေနာမည်စနေတွေမှာစီတန်းလှည့်လည်ပြီးတဲ့ကူပွဲကျပကြတဲ့အခါမှာတော့လူတွေထောင်ချီပြီးပါဝင်ဆင်နွှဲကြလိုက်မယ်လို့ညွှန်လင်းနေကြပါတယ်ခင်ဗျာ
ကိုရဲမင်းထွန်းပြောပြသွားတာပါအခုတော့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုမိတ်ဆက်ချင်ပါတယ
်ချင်းပြည်နယ်ဘလောဝမြို့နယ်နဲ့ရခိုင်ပြည်နယ်တွင်းမြို့နယ်ရှစ်မြို့နယ်မှာအင်တာနက်ဆက်သွယ်ရေးတွေဖြတ်တောက်လိုက်တာဟာတကယ်ပဲလှုပ်ဆောင်တဲ့လှုပ်ရက်တခုလို့ကျွန်တော်တို့ VOE သောတာရှင်တွေအနေနဲ့ယူဆပါသလားအခုလို့အင်တာနက်ဆက်သွယ်ရေးဖြတ်တောက်တဲ့အဓိကရည်ရွယ်ချက်ကဘာဖြစ်မယ်လို့ရောယူဆကြပါသလဲဒီလိုဖြတ်တောက်တာကနေဘယ်သူတွေအကျိုးရှိပြီးဘယ်သူတွေနစ်နာမယ်လို့ပြောနိုင်ပါမလဲအခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမတိုင်ခင်ပို့ထားပေးပါကိုဆွေးနွေးကြတာကိုစာသားနဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားနိုင်တယ်လို့ VOE Facebook မှာလည်းမှတ်ချက်ရေးဆွေးနွေးနိုင်ပါတယ် VOE ရဲ့ဖုန်းနံပါတ်က1-2323-2555လေး email လိပ်စာက burmese@voanews.com Facebook က VOE Burmese News ဖြစ်ပါတယ်ဘာဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
ကိုကျော်ကျော်သိန်းစီစဉ်တင်ဆက်မဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အမေရိကန်ပြည်ထောင်စုအတွင်းလူကုန်ကူးမှုအရေးကိစ္စအပေါ်သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ကပြန်ပြီးအားထက်ဆောင်ရွက်လာပါရယ်။လူကုန်ကူးခံရသူများအကာအကွယ်ပေးရေးဆိုင်ရာအဥပဒေ220ပြည့်အထိမ့်မဲ့ဖြစ်တဲ့လူကုန်ကူးသူတွေကိုတရားစီရင်နိုင်ရေးနဲ့လူကုန်ကူးခံရသူတွေကိုဝန်ဆောင်မှုတွေပံ့ပိုးပေးရေးပိုးပြီးအားကောင်းခိုင်မာစေမယ့်ဆောင်ရွက်ချက်တွေကိုအင်ဖြူတော်ကကြေညာခဲ့ပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတောက် Adita Dunellari ကအင်ဖြူတော်ကနေသတင်းပေးပို့ထားတာကိုမတ်တင်ကီထိုက်ကပြောပြမှာပါရှင်
။ American ပြည်ထောင်စုအစိုးရအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးမှာပိုပြီးတက်တက်ကြွကြွဆောင်ရွက်နိုင်မဲ့ညွှန်ကြားချက်သစ်တရက်ကိုသမ္မတဒေါ်နယ်ထရန့်ကတောက်ချနေမှာလက်မှတ်ရေးထိုးလိုက်ပါတယ
် I've also prioritized increasing funding for anti-trafficking efforts in my
2022ခုနှစ်အသုံးစည်းမှာလူကုန်ကူးမှုတိုက်ဖျက်ရေးအတွက်အသုံးစည်းကိုအလေးပေးတိုးမြှင့်ထားပြီးတရားရေးဌာနအနေနဲ့တရားစွဲဆိုရေးလုပ်ငန်းတွေအတွက်ဒေါ်လာတန်း80ခွဲဝေသတ်မှတ်ထားပါတယ်ပြည်နယ်နဲ့ဒေသန္တရဆိုင်ရာဆောင်ရွက်ချက်တွေကိုပံ့ပိုးရေးအတွက်ဒေါ်လာ123သန်းသုံးစွဲပါပါ
အင်ဂျီရောပြည်ရင်းမူဝါဒဆိုင်ရာအဖွဲ့ရာထူးသက်ဟာဆိုရင်လူအောင်ကုမှုတိုက်ဖျက်ရေးမှာပြည်ထောင်စုအဆင့်ဆောင်ရွက်ချက်တွေကိုအဓိကထားမှာဖြစ်ပါတယ်ဒီကိစ္စကိုနိုင်ငံတကာအဆင့်ပါဆောင်ရွက်ဖို့လဲအစိုးရအဖွဲ့ကကတိပြုထားတာပါသမရထရန့်ကအခုလိုပြောပါတယ
် We enacted bills to fight sex trafficking
လင်ကုန်ကူးမှုတိုက်ဖျက်ရေးဒေသံသင့်ငယ်သူတွေကိုတိုးမြင့်ထောက်ပံ့ရေးနောက်တခြားနိုင်ငံတွေအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးမှာတာဝန်ကြီးရလားစီတော်ကိုဆုံးဖြတ်တဲ့အဆင့်အတန်းသတ်မှတ်ချက်တွေကိုတိုးမြင့်တဲ့ဥပဒေပြဋ္ဌာန်းချက်တွေကိုဆောင်ရွက်နေပါတယ
်။တမရထရန့်ဆိုရကရွှေပြောင်းဝင်ရောက်လာသူတွေတဲကလူကုန်ကူးခံရသူတွေအရေးကိုလစ်လျူရှုထားတယ်လို့ဝေဖန်ပြီးလူခွင့်ရေးအဖွဲ့တချို့ကအင်ဂျီရောမာတောက်ချန်နေကလုတ်တဲ့လူကုန်ကူးမှုဆိုင်ရာညီလာခံကိုတပိတ်မှောက်ပါတယ်။တမရထရန့်ရဲ့လွှင့်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေဟာဆိုရင်လူကုန်ကူးခံရသူတွေရောနောက်ပြီးခဲ့တဲ့ဆယ်စုနှစ်တခုကျော်ကြာကျင့်သုံးလာတဲ့ခက်ခက်ခဲခဲဂျိုးပန်းခရပီးလွတ်တော်ကအတီးပြုတ်ထားတဲ့လူကုန်ကူးခံရသူများအကာအကွယ်ပေးရေးကိုပါရုပ်ရော်သွားစေမယ်လို့ Refugee International ကကြေညာချက်မှာပြောဆိုထားပါတယ်။သမရထရန့်ကတော့လွင့်မှုကြီးချက်ရေးမူဝါဒတွေပိုပြီးတင်းကျပ်ဆောင်ရွက်ဖို့တိုက်တွန်းချက်မှာဆိုရင်သူ့ရဲ့လူကုန်ကူးမှုတိုက်ဖျက်ရေးဆောင်ရွက်ချက်တွေနဲ့ပါချိတ်ဆက်ထားတာပါ။တရားမဝင်ရွှေပြောင်းဝင်ရောက်သူတွေဟာအမျိုးသမီးတွေနဲ့ကလေးတွေအပေါ်ခေါင်းပုံဖြတ်အမျက်ထုတ်တယ်ပြန်ပေးဆွဲမှုတွေကိုကျူးလွန်တယ်လို့သမ္မတထရန့်ကပြောဆိုထားတာပါခေတ်စ်ကျွံပြုတ်မှုလို့ခေါ်တဲ့လူကုန်ကူးမှုဟာဆိုရင်ကမ္ဘာတစ်လောမှာစွရိမ်ပွဲလို့ခွင့်ကြီးချိုးဖောက်မှုကြီးဖြစ်ပါတယ်နိုင်ငံတကာအလုံသမားဖွဲ့ကြီး ILO ရဲ့နောက်ဆုံးထုတ်ပြန်တဲ့စာရင်းတွေအရကမ္ဘာတစ်လောကလူပေါင်း24.6သန်းဟာဆိုရင်အတ္တမခိုင်းစေခံရသူတွေဒါမှမဟုတ်လေလိန်ကုန်ကူးခံရသူတွေဖြစ်တယ်လို့ဖော်ပြထားပါတယ် လူကုန်ကူးခံရသူတွေအရေးလှုပ်ရှားဆောင်ရွက်သူကက်ထရီနာရိုဇန်ဘဲလ်ကအခုလိုပြောပါတယ်
There are vulnerable populations of children and young
ကဘာကျလောမှာလူကုန်ကူးသူတွေပြစ်မှတ်ထားခံရတဲ့တားကောင်ဖြစ်ရတဲ့ကလေးငယ်တွေငယ်ရွယ်တဲ့အမျိုးသားတွေနဲ့အမျိုးသမီးတွေပါဝင်တဲ့တိတ်ပြီးအကာအကွယ်မဲ့နေတဲ့လူဦးရေတရရှိနေပါတယ်လို့ပြောဆိုသွားတာပါကက်ထရီနာရိုဇန်ဘက်က73နှစ်သမီးအရွယ်မှာအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်တွင်လူကုန်ကူးခံခဲ့ရဘူးသူဖြစ်ပြီးအခုသမ္မတရဲ့ဆံရွက်ချက်တွေကိုတော့သူကကြိုးဆိုပါတယ်လူကုန်ကူးမှုတိုက်ဖျက်ရေးကိုပို့ပြီးတော့ဆောင်ရွက်နိုင်မဲ့အသိပညာပေးရေးတွန်းမြှင့်ဆောင်ရွက်နိုင်မဲ့အခွင့်အရေးအဖြစ်ရှုမြင်ပါတယ်ဒါပေမဲ့လည်းဆုံးဖြတ်ချက်ချတဲ့နေရာမှာလူကုန်ကူးခံခဲ့ရဘူးသူတွေအဓိကကဏ္ဍကပါဝင်ခွင့်မရတဲ့အပေါ်မှာတော့စိုးရိမ်တယ်လို့ပြောပါတယ်
I would like to see more survivor voices
ဒုက္ခခံစားခဲ့ရသူတွေပြည်ထောင်စုအဆင့်ဌာနကြီးတွေမှာပို့ပြီးပြောဆိုလုပ်ကင်ခွင့်ပါဝင်ခွင့်ရလိုပါတယ်ကျမတို့အနေနဲ့လည်းပါဝင်လှုပ်ဆောင်နိုင်ရမှာဖြစ်ပါတယ်လို့ပြောဆိုသွားတာပါနောက်6လအတွင်းမှာတော့လူကုန်ကူးမှုတိုက်ဖျက်ရေးအစီအစဉ်တွေမှာပါဝင်ပတ်သက်ကြတဲ့ပြည်ထောင်စုအဆင့်ဌာနကြီးတွေအနေနဲ့သမ္မတရဲ့ညွှန်ကြားချက်မှာပါတဲ့အစီအစဉ်တွေကိုဘလို့အကောင့်ထဲဖောကြမလဲဆိုတော့ခိုင်မာတဲ့အဆိုပြုချက်တွေကိုတင်ပြကြရမှာဖြစ်ပါတယ်
။မတ်တင်ကြီးထိုက်ပါရှင်။မကြခင်တင်ဆက်မဲ့ဒုတိယပိုင်းနိုင်ဝက်မှာတော့ NLD နဲ့တိုင်းရင်းသားပြည်ထနာပြည်လဲရေးဘာတွေလှုပ်ဆောင်တင်တယ်လဲဆိုတဲ့အကြောင်းဆွေးနွေးထားတာကိုနားဆင်ရဖို့ရှိပါတယ်။အခုတော့ကမ္ဘာသတင်းတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုမူရင်းအာပေါ်မပြတ်မတ်ဤတန့်စင်ကနေကောက်နှုတ်တင်ပြမှာပါ။
မကြသေးခင်တုန်းကဖြစ်ပွားခဲ့တဲ့အငင်းပွားမှုအစ်စ်ကမြန်မာစစ်တပ်နဲ့အရဲသားအစိုးရကြားမှာအပြိုင်ဖြစ်နေတဲ့စစ်ဆင်သဘောတရားကိုထောက်ပြတယ်လို့ဖြစ်နေတယ်ဆိုတဲ့ခေါင်းစဉ်နဲ့ Prahant Paramiswaran ရေးသားထားတဲ့စာမကို The Diplomat တို့ကဖတ်ရပါလိမ့်။ပြီးခဲ့တဲ့လတည်းမှာရန်ကုန်မြို့မှာကျင်းပခဲ့တဲ့ဘာသာပေါင်းစုံစုစည်းတဲ့ပွဲမှာရဲတွေကိုစစ်တပ်ကထိန်းချုပ်ထားတဲ့ဆိုတဲ့သဘောမျိုးနဲ့ယဉ်ကျေးမှုနဲ့ဘာသာရေးဝန်ကြီးဦးအောင်ကိုကပြောဆိုခဲ့တဲ့အပေါ်မှာအစိုးရအနေနဲ့အရေးယူပေးဖို့တက်မတော်ပြောခွင့်ရကတောင်းဆိုထားတဲ့ကိစ္စကိုကိုကဖော်ပြထားပါတယ်။ဒါကရဲသားအစိုးရနဲ့စစ်တပ်ကြားမှာဆက်ဆံရေးကိုပေါ်လွင်စေလို့ဆိုပါတယ်။တိုင်းပြည်ကိုအုပ်ချုပ်နေတာက NLD အရဲသားအစိုးရဆိုပေမဲ့လေမြန်မာစစ်တပ်မှာကကာကွယ်ရေးနယ်စပ်ရေးရနဲ့ပြည်တွင်းရေးလိုကဏ္ဍမျိုးတွေမှာကြီးမားတဲ့နိုင်ငံရေးဩဇာလွှမ်းမိုးနေသေးတာကိုထောက်ပြထားပါတယ်။2020ရွေးကောက်ပွဲအကြိုကာလမှာအရဲဖက်စစ်ဖက်ဆက်ဆံရေးအပေါ်မှာအာရုံစိုက်ပြီးတော့စောင့်ကြည့်တင်ပြီးတော့မြန်မာပြည်တွင်းကြီးနဲ့နိုင်ငံခြားရေးမူဝါဒတွေပေါ်မှာလည်းသက်ရောက်မှုလေးရှိလာနိုင်တယ်လို့យေတာထားတာကိုဖတ်ရပါတယ်ရှင်။မြန်မာနိုင်ငံမြောက်ပိုင်းဝေးလံခေါင်းဖျားတဲ့ဒေသမှာတရုတ်ကအရေးပါတဲ့ဆိုတဲ့ခေါင်းစဉ်နဲ့ Lindsay Stubbs យေတာထားတဲ့ဆောင်းပါးကိုတော့ asia.nikkei.com မှာဖတ်ရပါတယ်။မြန်မာနိုင်ငံမြောက်ပိုင်း AR မြစ်ပေါ်ကကတားမျိုးဟာတရုတ်ရဲ့ကပလန်းစီမံကိန်းကြောင့်အကျိုးအမြတ်ခံစားရဖို့မျှော်လင့်နေတယ်လို့ဆိုပါတယ်။1984နဲ့ Animal Farm တို့လိုဝတ္ထုတွေရေးခဲ့တဲ့ကဘာကျော်စာရေးဆရာကြီး George Orwell ရဲ့1934ခုနှစ်တုန်းကထုတ်ဝေခဲ့တဲ့ Burmese Day ဆိုတဲ့ဝတ္ထုကကတားမြို့မှာစိုက်အိမ်တည်ပြီးတော့ရေးသားထားတာပါ။အခုချိန်မှာလူဦးရေ 28,000 လောက်ရှိတဲ့ကတားမြို့မှာကိုလိုနီခေတ်အငွေ့အသက်တွေကိုမြင်ရစေလို့ဆိုပါတယ်။တရုတ်ရဲ့အကူအညီနဲ့အမြင့်ထားလန်ဆက်သွယ်ရေးတိုးတက်ရင်တော့နိုင်ငံတကာကုန်သွယ်ရေးစီးပွားရေးဖွံ့ဖြိုးတိုးတက်လာဖို့မျှော်လင့်နေကြတယ်လို့လည်းဆိုပါတယ်။ဒေါ်လာ9ဘီလီယံဘိုကုန်ကြခံထားတဲ့မူဆယ်မန္တလေးမြစ်ထားလန်းကယူနန်ပြည်နယ်နဲ့ကြောက်ဖြူစိတ်ကန်းရန်ကုန်မြို့တို့ကြားမှာချိတ်ဆက်ပြီးမှဖြစ်ပေမဲ့ကတားမြို့နယ်တို့ချိတ်ဆက်ပြီးမှစီစဉ်တော့မပါဝင်ပါဘူး။တချင်ကကတားဗမော်ရထားလန်းဖောက်ခဲ့ပေမဲ့တိုင်းဒေသလက်နက်ကိုင်တွေဖြစ်ကြတဲ့ကချင်လွတ်မြောက်ရေးတပ် KIA ရခိုင်လက်နက်ကိုင်တပ် AA တို့နဲ့မြန်မာစစ်တပ်ကြားမှာစစ်ပွဲတွေဖြစ်ခဲ့တာကြောင့်ရထားလန်းမဖောက်ဖြစ်ခဲ့ပါဘူး။ကတားမြို့စီးပွားရေးတိုးတက်ရေးအတွက်တရုတ်ကသာအားကိုးရတော့မယ့်အခြေအနေဖြစ်နေဆိုပြီးတော့စောင်းမရှင်ကရေးထားတာကိုဖတ်ရပါတယ်ရှင်။
မအီတန်စင်တင်ဆက်သွားတာပါအခုနားဆင်ခဲ့ရတဲ့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကို VOA မြန်မာပိုင်းရုပ်တံရဲ့တောက်ကြနေ့ညနေခင်းအစီအစဉ်ဒီမှာလည်းအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါတယ် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။လိုင်းတိုမီတာ32 kHz 933ကလိုင်းတိုမီတာ40 kHz 9483ညလိုင်းတိုမီတာ48 kHz 6153ညလိုင်းလက်မီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ကျွန်တော်အနေနဲ့ဆေးရုံဆေးကန်းအနေနဲ့ကြည့်ရင်တော့ဒုတိယဆေးရုံတက်တာအများဆုံးပထမတက်တာအများဆုံးကသက်ရှူလမ်းကြောင်းဆိုင်ရာရောဂါတွေဒုတိယအများဆုံးကဒီ
ဒါကတော့ဒီကလေးငယ်တွေမှာဖြစ်တတ်တဲ့ဝမ်ပြက်ဝမ်ရှော့ယောဂအကြောင်းပညာပေးတင်ပြထားတဲ့လူတုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့ဥကျော်ဇန်သားရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုအရင်ဆုံးနားဆင်ကြရအောင်ပါရှင်။မြန်မာနိုင်ငံမှာ2020ပြည့်ရွေးကောက်ပွဲနီးကပ်လာတဲ့အချိန်လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးအားထုတ်လာတာပါတီခေါင်းဆောင်ကဒီတိုင်းရင်းသားလူထုတွေနဲ့တွေ့ဆုံတာတွေတွေ့လာရပါတယ်။ဒီလှုပ်ရက်တွေဟာအပြောင်းအလဲကိုတကယ်ဖော်ဆောင်နိုင်မဲ့အနှစ်သာရရှိတဲ့လှုပ်ရက်တွေလားဒါမှမဟုတ်ရွေးကောက်ပွဲအောင်နိုင်ရေးလှုပ်ရှားမှုတသက်ပဲလားတီဘောမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းမြမနိုင်ငံရေးတုံသက်သူဦးရဲထွန်းနဲ့ဦးကျော်စံသားတို့ဆွေးနွေးတုံသက်ထားပါရရှင
်ဦးရဲထွန်းခင်ဗျာ2020ရွေးကောက်ပွဲနီးလာတဲ့အခါမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုရွေးကောက်ပွဲမတိုင်ခင်ကြီးကပေးခဲ့တဲ့ကတိတွေကိုအကောင့်ထဲပေါ်ဖို့ကြိုးစားမှုတွေတွေ့လာရပါတယ်သီတိသာသာတွေ့လာရတာကတော့ဒါဖွဲ့စည်းပုံကိုပြင်ဖို့ကြိုးပမ်းတယ်နောက်ပြီးတော့ခါတိုင်းရင်းသားအရေးနဲ့ပတ်သက်ပြီးတော့လည်းပဲသူတို့ဘက်ကပုံမူပြီးတော့လှုပ်ရှားလာတယ်ဆိုတာတွေ့ရပါတယ်ဆိုဖွစီဘုံအရင်ကပတ်သက်လို့ကတော့ရွေးကောက်ပွဲအတွက်ခါရုံမီလုပ်ပေးခြင်းသာဖြစ်တယ်တကယ်လက်တွေ့မှာပြင်နိုင်မဲ့အလားအလာသိမရှိဘူးလို့ဆိုတဲ့သဘောမျိုးကျွန်တော်သုံးသပ်မိပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဦးရထွန်းရဲ့သဘောတော့အချင်းယုံလေးပြောလိုက်ပါအောင်ခင်ဗျာကျွန်တော်တိုင်းရင်းသားရေးကိုမဆက်ခင်ပါအ
ော်မှန်ပါတယ်ဗျာဒီဖွစီဘုံအခြေခံဥပဒေပြင်ရေးကိုလွှတ်တော်ကနေတစ်ဆင့်စူးစမ်းလာတဲ့အခါမှာမူလယုံကြည်ထားတဲ့လမ်းကြောင်းပေါ့နော်ခွဲကြီးပုံခြေကဥတွေကိုပြင်မယ်ဆိုရင်ဘုံအကျိုးစီးပွားတွေနဲ့ပတ်သက်တဲ့ကိစ္စတွေဥပမာအားဖြင့်လက်နက်ကင်ပြိပခတ်တွေချုပ်နှိမ်ဖို့ဆိုတဲ့ဟာနဲ့ပတ်သက်ပြီးတိုင်းသားလက်နက်ကင်အဖွဲ့တွေမကြေမနက်ဖြစ်နေတဲ့ဖက်ဒရယ်ပြည်ပြည်ရေးပေါ့အဲ့ဒီဟာနေစမယ်ဆိုတဲ့ဘုံငကိုသဘောတူအဲယူဆထားချက်ပေါ့အဲ့ဒါကတော့ကျွန်တော်တို့ငញ្ញိုင်းဆွေးနွေးပွဲတွေကနေတဆင့်ပြင်မယ်ဆိုတဲ့လမ်းကြောင်းကနေတွေ့ဖဲပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလွတ်တော်လမ်းကြောင်းကနေပြီးတော့ဒီထုတ်ပုံမိတိုက်ကြောင်းလိုက်တာပေါ့နော်ဒီရုပ်ပပွဲလီလာမှာကြောင်းလိုက်တဲ့သဘောပေါ့အဲ့တော့ကြောင်းလိုက်တဲ့အခါမှာလည်းတိုင်းသားတွေလူလာတဲ့ဖက်ဒရယ်ပြည်ပြင်ရေးဥပမာပုံမှန်26ဒီတက်ဆိုင်ရာတိုင်းဒေသကြီးပြည်နယ်ဝင်ကြီးချုပ်တွေကိုတက်ဆိုင်ရာလွတ်တော်တွေကလွတ်လပ်စွာရွေးချယ်တင်မြှောက်ခွင့်ဆိုတဲ့ဟာမျိုးကိုတမင်ခြံထားခဲ့ပြီးတော့ဒီကိုဒီပုံချင်တာဥပဒေကိုဒီမိုကရေစီပုံမပြည့်ရင်အောင်ဒီမိုကရေစီနဲ့ကိုက်ညီအောင်ဆိုတဲ့အားတွေကိုတောင်းပေးပြီးတော့ပြင်ဆင်လာတာကိုကြည့်လို့ရှိရင်ဒါဟာဒီဖွဲ့စည်းပုံချင်တာဥပဒေပြင်ဆင်ရေးအောင်မြင်ဖို့ဆိုတာတဲ့ဒီမိုကရေစီပြည်ရင်ဆိုတာကိုတကယ်သွားကျင်နေပါတယ်တကယ်ပြင်ကျင်ပါတယ်သို့တော်လည်းအဲဒီမထောက်ခံတဲ့နောက်မပြင်ကျင်တဲ့အင်အားစုတွေကြောင့်အဲဒီလိုဖြစ်ရတာပါဆိုတဲ့ရလမျိုးနဲ့2020ရွေးကောက်ပွဲအတွက်ပရိုပဂန်ဒါလုပ်တယ်လို့ပဲကျွန်တော်တို့အဲ့လိုသုံးသပ်မှာပေါ့လေ
အဲ့တော့ကျွန်တော်တခွန်းပြန်ပြီးမေးပါရစီတချို့ကသူတို့ justify လုပ်မယ်တိုင်းရင်းသားလက်နက်ကင်အင်အားစုတွေနဲ့လွတ်တော်မှတယောက်နေတဲ့လွတ်တော်ကူးစလေတွေဘယ်သူကတိုင်းရင်းသားတွေကိုမှန်မှန်ကန်ကန်တရားဝင်ကိုစားပြုတယ်လဲဆိုတော့မေးခွန်းသူတို့မေးလိုက်ရင်ဘယ်လိုဖြေမလဲခင်ဗျာကျွန်တော်တို့သူတို့ကပြောမှာပေါ့လွတ်တော်ကပို့ပြီးတော့တရားဝင်ကိုစားပြုတယ်ဆိုတော့ delivery နဲ့နှိပ်ပြီးပြင်တာကပို့ပြီးတော့တရားဥပဒေနဲ့အညီတယ်လို့သူတို့ပြောလာခဲ့ရင်ကျွန်တော်ဘယ်လိုပြောမလဲခင်ဗျာ
အဓိကတော့သူသိစဉ်ရေဆိုရလက်ထက်ကလေးကတိုင်းသားတနကိုင်အဖွဲ့ကြီးတွေက2008ကိုလက်မခံမဲနဲ့ဆက်ပြီးတော့ NSR ကပါခံနေကြတဲ့ဥစ္စာကိုညှိနှိုင်းဖို့အတွက်ငញ្ញရေးဆွေးနွေးပွဲခေါ်တာပေါ့အဲ့တော့ငញ្ញရေးဆွေးနွေးပွဲခေါ်ရင်းနဲ့မှနိုင်ငံရေးစကားဝိုင်းမှာပြောကြဆိုကြတဲ့အခါကျတော့အခု2008ဖွဲ့စည်းပုံကြီးကဖက်ဒရယ်ပုံစံမပေါ်ဘူးဒီမိုကရေစီဖက်ဒရယ်နိုင်ငံကိုတွားမယ်ဆိုရင်ဒီဖွဲ့စည်းပုံနဲ့မရဘူးဆိုတာသိတဲ့အတွက်ကြောင့်မလို့ဖွဲ့စည်းပုံအခြေခံဥပဒေကိုလက်နက်ကင်တိုင်းရင်းသားရောလက်နက်မကင်တဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေရောလိုလားတဲ့ဖက်ဒရယ်စနစ်ကိုတွားဖို့ဆိုတဲ့ရည်ရွယ်ချက်ပေါ့ဗျာအဲ့တော့အပြန်အလှန်အပေးယူလုပ်ပြီးတော့ဒီဥစ္စာကိုဖြေရှင်းဖို့ဆိုတဲ့လမ်းကြောင်းပါအဲ့တော့ဆိုလိုချင်တာကဘယ်သူကကိုဘူကိုစားပြုနိုင်တယ်လေလို့ပြောရင်တော့တရားဝင်အားဖြင့်တော့လူလူမဲနဲ့လွတ်တော်တဲ့ရောက်လာတဲ့တခြားရာပြည်နယ်တွေကတိုင်းရင်းသားနိုင်ငံရေးပါတီတွေကတော့တရားဝင်ကိုစားပြုတာပေါ့သို့တော်ချက်တွေစနစ်လိုချင်တယ်ဆိုတဲ့ရည်ဝူရရည်ရချက်တွေမှာတော့တူညီတဲ့အတွက်ကြောင့်မလို့ဒါကငញ្ញရေးဆွေးနွေးပွဲတွေမှာအဲ့ဒီနိုင်ငံရေးပါတီကိုယ်စားလှယ်တွေလည်းပါဝင်ခွင့်ပြုထားတယ်ဆွေးနွေးခွင့်ပြုထားတယ်သို့တော်တကယ်အဆုံးဖြတ်ကတော့အကျိငယ်ဆွေးနွေးညှိနှိုင်းရမယ့်ကိစ္စကတော့လက်နက်ကင်ပြိပကဖြစ်နေတဲ့တပ်မတော်နဲ့လက်နက်ကင်တိုင်းရင်းသားအဖွဲ့တွေကြားမှာဘောတူရရအောင်လုပ်ရတဲ့အနေအထားဖြစ်တာပေါ့
ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စမှာလည်းတိုင်းရင်းသားတွေအမှန်တကယ်လိုလားနေတဲ့ပြည်နယ်တိုင်းအုပ်ချုပ်ရေးအကြီးအကဲတွေကိုဘူကခန့်တယ်ဆိုတဲ့ကိစ္စကိုသူတို့ပြင်ဖို့တောင်ပြောမထားတော့တစ်ချိန်တည်းမှာပဲဒီတိုင်းရင်းသားအရေးနဲ့ပတ်သက်လို့ပဲအခုခါမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ထောင်ဆောင်တောင်ဆန်းစုကြည်တိုင်းရင်းသားတွေသားတချို့ကိုသွားပြတယ်ပြည်သူတွေနဲ့ထိတွေ့တယ်အဲ့မျိုးတွေလောက်လာပါတယ်ဒီကိစ္စတွေကဘယ်လိုသုံးသပ်နိုင်ပါလဲတကယ်အနှစ်သာရရှိတဲ့ခြေလှမ်းတွေလို့ယူဆနိုင်ပါလားပထမဆုံးတောင်ဆန်းစုကြည်ရဲ့စီရင်ခီးတွေကိုသုံးသပ်ပြပါဦးခင်ဗျာတိုင်းရင်းသားတွေသားစီရင်ခီးတွေကိုဘယ်လောက်ထိ NLD တိုင်းရင်းသားတွေပေါင်းစည်းမိရမယ်ဒီရင်မှာ
တိုင်းရင်းသားတွေသားတွေကိုအခုတောင်ဆန်းစုကြည်သွားပြီးတော့ဒီလူလူနဲ့တွေ့ဆုံတာဟောပြောဝဲတွေလောက်တာကိုကြည့်ရင်တိတ်မသေးကြတဲ့ပေါ့ဟိုဆွေးဖြစ်နေတဲ့ဟိုဘက်လိုလိုဒီဘက်လိုလိုအဲ့လိုရင်းနေတဲ့နေရာတွေကိုသူအတိအကျသွားတာတွေ့ရတယ်။နောက်ပိုင်းမှာတော့မပြောတာဘူးပေါ့လေ။ဟိုဒီရခိုင်ပြည်နယ်တို့၊ရှမ်းပြည်နယ်တို့တော့ဒီပထမဦးဆုံးဦးစားပေးအနေနဲ့မသွားဘူး။ဆိုတော့အဲဒီရှမ်းပြည်ဒေသတို့၊ချင်းတို့၊နောက်သခိုင်းတိုင်းတို့အဲ့တိုင်းသားဒေသတွေက NLD ကိုလည်းထောက်ခံမှုများတယ်နော်။အဲ့ဒီဒေသတွေကမဲတွေကိုတော့အပိုင်ရဖို့အတွက်ဒီသွားတယ်လို့ထင်ပါတယ်။သို့တော်ဒီလိုသွားတဲ့အခါမှာတိုင်းရင်းသားတွေရဲ့အခွင့်အရေးပေါ့အထူးသဖြင့်တော့ဖက်ဒရယ်စနစ် PDA အတွက်ဖွဲ့စည်းပုံအခြေခံဥပဒေကိုဘယ်လိုပြောင်းမယ်အဲဒါမှမဟုတ်ရင်လည်း2020ရွေးကောက်ပွဲအလွန်မှာပြည်နယ်တွေကတိုင်းရင်းသားပါတီတွေကအင်းနဲ့အားနဲ့အနိုင်ရမယ်ဆိုရင်အဲ့ဒီဒေသမှာပြည်နယ်ဝန်ကြီးချုပ်ကိုအဲ့လိုတိုင်းသားပါတီကခေါင်းဆောင်တွေကိုသွတ်တော်တွေကခေါင်းဆောင်တွေကိုဝင်းကြီးချုပ်ရွေးမလားဆိုတဲ့ဂရိကဝတ်တွေပေါ့နော်အဲ့ဒါမျိုးတွေပေးရလဲမတွေ့ရပါဘူးဆိုတဲ့အခါကျတော့ဟိုချုပ်ပြီးတော့ပြောရလို့ရှိရင်တော့2020မဲရဖို့အတွက်သွားတဲ့သဘောလို့ပဲတွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးရထွန်းပြောသလိုအခုခါမှာသူတို့ကတော့ swing state တွေပေါ့လေဘယ်ဘက်ပါမယ်ဆိုတာမပြတ်သားသေးတဲ့နေရာတွေကိုသွားတယ်ဆိုတာဟုတ်ပါပြီဒါပေမဲ့အဲ့လိုနေရာတွေမှာတော့တချို့ဒေသတွေကမကရပီနယ်လိုကိစ္စမျိုးမှာပြီးခဲ့တဲ့ရွေးကောက်ပွဲတုန်းက NLD အကောင့်ခဲ့တယ်ထင်ပါတယ်ဒါပေမဲ့အခုကျတော့ NLD နဲ့ပတ်သက်ပြီးကရပီနယ်မှာလည်းပဲလူလူရဲ့ဆန့်ကျင်မှုတွေပါ냐တွေ့လာရတော့အဲ့ဒီဘက်မှာတော့အခြေအနေဘယ်လိုဖြစ်လာနိုင်မယ်လို့ခံမှန်းလို့ရပါလဲခင်ဗျာအ
ဲ့ဒီဒီတိုင်းသားဒေသတွေမှာအခုတတိတော့တိုင်းသားနိုင်ငံရေးပါတီတွေရဲ့လှုပ်ရှားမှုတွေတော့ဒီအဝင်ဒီမီဒီယာတွေမှာတက်လာတာမကြားမိဘူးပေါ့နော်သို့တော့ရွေးကောက်ပွဲနီးလာတဲ့အခါမှာအဲ့ဒီတက်ဆိုင်ရာပြည်နယ်တွေကတိုင်းရင်းသားနိုင်ငံရေးပါတီတွေအနေနဲ့ဒီ NLD အစိုးရလက်ထက်မှာကျွန်တော်တို့ဒီမိုဟိုပေါ့ဒီမိုကရေစီဖက်ဒရယ်စနစ်ကိုသွားကျင်ပါတယ်လို့ဗဇက်ကပြောပေမဲ့လက်တွေ့မှာအဲတဖြည်းဖြည်းဘလို့တွေဝေးသွားတယ်ဒီဘိုလ်ချုပ်ကံမှုတွေပိုများလာတယ်ဆိုတော့အားတွေကိုထောက်ပြနိုင်ရမယ်နောက်တိုင်းရင်းသားပါတီတွေအချင်းချင်းစီယုံနိုင်မယ်ဆိုလို့ရှိရင်တော့သူတို့ကအရင်2015တဲ့ပို့ပြီးတော့အကောင်လာမယ်ဆိုတာပြောနိုင်ပါလေ
။တိုင်းရင်းသားတွေရဲ့လိုလိုက်လျောနိုင်မယ်အပြင်းစင်မှုတွေလှုပ်လာမယ်။နောက်အဓိကကြတာကတော့စောစောကပြောတဲ့ပြည်နယ်နဲ့တိုင်းဒေသကြီးရဲ့ဝန်ကြီးချုပ်တွေကိုနိုင်ငံတော်သမ္မတမခံပဲနဲ့သူတို့ဒေသတွင်းမဲဆန္ဒနယ်မှာမဲအများရတဲ့ခေါင်းဆောင်ကိုရွေးခွင့်ပေးမယ်ဝန်ကြီးချုပ်အဖြစ်လို့ဆိုတာမျိုးလှုပ်ခဲ့တဲ့ဆိုရင်အဲ့ဒီလိုက်လျောမှုအဲ့ဒီပြင်းစင်မှုသည် တိုင်းသားလက်နက်ကိုင်အင်အားစုနဲ့ညှိနှိုင်းတဲ့နေရာမှာကောညီညာရေးအတွက်အထောက်အကူဖြစ်မဲ့ထင်ပါလားကျွန်တော်တခုမေ့ချင်တဲ့နမူနာဥပမာအဖြစ်အေးအေးကိစ္စအေးဟာအဓိကတောင်းဆိုနေရရခိုင်ပြည်နယ်မှာသူတို့တပ်ကိုတပ်ဆွဲခွင့်ပေးရမယ်လို့ပြောထားတယ်။ဒါပေမဲ့ခုနပြောသလိုပြည်နယ်ဝန်ကြီးချုပ်ကဘ ਹੁ ကမခံပဲနဲ့မင်းတို့ဒေသနိုင်တဲ့လူတွေမင်းတို့ခံကြလို့ပြောလိုက်ရင်အဲ့ဒီတပ်ဆွဲခွင့်ကိစ္စဟာနည်းနည်းမှိမ့်မှိန်သွားနိုင်လား။အရှင်ရောက်ပြီးတော့ညီညာရေးရဖို့ပိုနှိဆက်သွားမယ်လို့များပြောနိုင်မလားကျွန်တော်တို့
အဲ့ဒီကိစ္စကတော့ဒီလိုမြင်ပါတယ်ဗျဖွဲ့စည်းပုံအခြေခံဥပဒေရဲ့ပုံမှန်26တဲ့အရာနိုင်ငံတော်သမ္မတကပြည်နယ်နဲ့အကိုင်းဒေသကြီးတွေမှာဝန်ကြီးချုပ်ခန့်တဲ့အခါမှာသမ္မတကိုလုတ်ပိုင်ခွင့်ပေးထားတဲ့သဘောတွေ့ရပါတယ်ဒါကြောင့်မလို့ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်နိုင်သေးဘူးဆိုရင်တောင်မှဒီအနိုင်ရတဲ့ပါတီကတိုင်းရင်းသားတွေအပေါ်မှာဒီနားလည်းရှိတယ်နောက်တစ်ခုကဒီပေးရမဲ့တာဝန်ကိုလည်းသိတယ်ဖက်ဒရယ်စနစ်ဆိုတာလည်းနားလည်တယ်ဆိုလို့ရှိရင်မဲအများဆုံးရတဲ့ဒိုင်းသားပါတီတစ်ခုကကိုယ်စလဲကိုဝင်ပြီးတော့ဖြစ်နေနော်မနေလို့လို့ရပါတယ်ဒါကတော့သူ့ရဲ့ political will ပေါ့နိုင်ငံရေးအရာသူစိတ်ဆန္ဒရှိမှုကိုပေါ်ပြတာပဲဖြစ်မှာပေါ့အဲတိုးတော်လည်းဒိုင်းသားတွေဘက်ကကြည့်ရဲ့အခါကျတော့ဒီလိုသူများပေးမှနော်ဒီအနိုင်ရတဲ့ဒီလိုအနိုင်ရတဲ့ပါတီကြီးကပေးမှဟိုကရတယ်ဆိုတဲ့ဟာမျိုးမဟုတ်ဖဲနဲ့တကယ်သူတို့ရဲ့ right နော်သူတို့ရဲ့ဒီလူလူအများစုကရွေးချယ်လိုက်တဲ့ပါတီရဲ့ခေါင်းဆောင်ဒါမှမဟုတ်ရင်လည်းပါတီရဲ့ကိုယ်စားလှယ်ရောက်ရောက်ကကိုဒီနယ်ကိုကိုအောက်ချုပ်တာမျိုးကိုသူတို့ပိုလို့ခြင်းနဲ့အာမခံချက်ပိုရှိတယ်ပေါ့ဒါကြောင့်မို့ဖွဲ့စည်းပုံခြေချာဥဒမှာပြင်းပြင်းထန်တာပါ
အဲ့လိုဖွဲ့စည်းပုံမှာမပြင်းပဲနဲ့နိုင်ငံတော်သမားရဲ့ political will နဲ့ပဲမင်းတို့ပြည်နယ်မှာနိုင်တဲ့လူကိုပဲဝန်ကြီးလုပ်ဖို့ nominate လုပ်ပေးတယ်ဆိုတာမျိုးနဲ့တော့တိုင်းရင်းသားညီညာရေးအတွက်ပို့ပြီးတော့အထောက်အကူမပြုထန်သေးဘူးဆိုတဲ့သဘောပေါ့
ဟုတ်ပါတယ်ခင်ဗျအဲ့လိုကတော့ဟိုတိုင်းရင်းသားတွေကသိပြီးတော့ဒီကျေနပ်ကြမှာတော့မဟုတ်ဘူးပေါ့နော်သို့တော့ဒီ NLD အစိုးရဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်လို့မရရင်တောင်မှတကယ်ကိုဖက်ဒရယ်စနစ်ကိုလိုချင်တဲ့ပါတီဖြစ်တယ်ဆိုတော့ဟာမျိုးတော့တိုင်းသားတွေခေါင်းထဲမှာတော့ဝင်သွားနိုင်တာပေါ့နော်အဲ့လိုမဟုတ်ဘဲနဲ့ကြောင်းမြန်တွေလုံနေတဲ့အခါကျတော့ဟောအပြောတစ်မျိုးအဲ့လိုမျိုးလုတ်တလားဆိုပြီးတော့မယုံကြည်မှုကပိုးလာနိုင်တာပေါ့အဲ့တော့ဒီငင်းညာရေးဆွေးမျိုးပွဲမှာဆိုလို့ရှိရင်လည်းဒီလက်နက်ကင်ဒီတိုင်းသားအဖွဲ့တွေအနေနဲ့အစိုးရပေါ်ယုံကြည်မှုကလျော့တယ်လျော့သွားနိုင်တာပေါ့
ကျောစန္ဒာတင်ဆက်နေတဲ့မြမရေးသုံးသက်ချက်အစီအစဉ်ပါရှင်အခုတော့လူဒုနဲ့ကျမ်းမာရေးအစီအစဉ်ကိုတင်ဆက်မှာပါကလေးငယ်လေးတွေမှာဝမ်းပြက်ဝမ်းလျှော်ယောဂါဖြစ်ရင်ရာဂိုင်နှုန်းတော်များများကရိုတာဗိုင်းရပ်စ်ကြောင့်ဖြစ်ရတာပါအခုဆိုရင်ရိုတာဗိုင်းရပ်စ်ကာကွယ်ဆေးကိုပုံမှန်ကာကွယ်ဆေးထိုးအစီအစဉ်တွေမှာထည့်သွင်းထားပါပြီဒေါက်တာတန့်စောကလူဒုနဲ့ကျမ်းမာရေးအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်
မြန်မာနိုင်ငံမှာရှိတဲ့ကလေးတော်တော်များများဟာဝမ်းပြက်ဝမ်းလျှော်ယောဂါဖြစ်ပူကြတာကိုတွေ့ရပါတယ်။အများစုဟာတစ်နှစ်မှာတစ်ချိန်ကနေနှစ်ချိန်အထိဝမ်းပြက်ဝမ်းလျှော်ယောဂါဖြစ်ကြပြီးတချို့ကလေးတွေမှာတော့တစ်နှစ်မှာ၄ချိန်၅ချိန်လောက်အထိဖြစ်လေရှိတယ်လို့ကလေးတခုဆရာဝန်ကြီးဗမောက်ခဒေါက်တာဦးစောဝင်းကပြောပါတယ်။ငါးနှစ်အောင်ကလေးတွေဆင်းရုံတည့်ရတဲ့အကြောင်းရင်းတွေကိုလေ့လာကြည့်မယ်ဆိုရင်ဝမ်းပြက်ဝမ်းလျှော်ယောဂါဟာဒုတိယမြောက်အများဆုံးဖြစ်နေပြီးဝမ်းပြက်ဝမ်းလျှော်ယောဂါဖြစ်တဲ့ကလေးငယ်တွေထဲကမှတစ်ဝက်လောက်ဟာရိုတာဗိုင်းရပ်စ်လို့ခေါ်တဲ့ကူးစက်ယောဂါပိုးကြောင့်ဖြစ်ရတာဖြစ်တယ်လို့ဒေါက်တာဦးစောဝင်းကပြောပါတယ်။
ကျွန်တော်အနေနဲ့ဆေးရုံဆေးကန်းအနေနဲ့ကြည့်ရင်တော့ဒုတိယဆေးရုံတက်တာအများဆုံးပထမတက်တာအများဆုံးကအသက်ရှူလမ်းကြောင်းဆိုင်ရာယောဂတွေဒုတိယအများဆုံးကဒီဝင်းပြက်ဝင်းလျှော်ယောဂတွေအဲ့တော့ဒီဝင်းပြက်ဝင်းလျှော်ယောဂတွေမှာပိုးတွေအမျိုးစုံရှိတယ်ဒါပေမဲ့အဲ့ဒီကတစ်ဝက်လောက်ကတော့ဒီရိုတာဗိုင်းရပ်စ်ဆုံးဖြစ်တယ
်ခလင်းငယ်လေးတွေမှာဖြစ်တဲ့ဝင်းပြက်ဝင်းလျှော်ယောဂတွေရဲ့90%ခန့်လုံးဟာရိုတာဗိုင်းရပ်စ်ကြောင့်ဖြစ်ပေါ်ခံစားကြရတာပါရိုတာဗိုင်းရပ်စ်ကာကွယ်ဆေးကိုတနင်္ဂနွေလုံးတိုက်တာနဲ့ပုံမှန်ကာကွယ်ဆေးထိုးအစီအစဉ်မှာလာမယ့်ဖေဖော်ဝါရီလကနေစပြီးစတင်ထည့်သွင်းတိုက်ကြည့်သွားမှာဖြစ်တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနမှဒုတိယညွှန်ကြားရေးမှူးဖြစ်သူဒေါက်တာဒေါ်ထထားလင်းကပြောပါတယ်
ဒီပုံမှန်ကာကွယ်ဆေးထိုးအစီအစဉ်လစဉ်ဆောင်ရွက်တဲ့အခါမှာလက်ရှိကာကွယ်ဆေး17မျိုးကိုအသက်ငွေစား2လ၄လ၆လတနည်းခွဲကလေးတွေကိုထိုးပေးနေပါတယ်တိုက်ပေးနေပါတယ်အဲအခုပုံမှန်စထိုးမဲ့အစီအစဉ်မှာကျမတို့ဒီရိုတာဗိုင်းရပ်စ်ကာကွယ်ဆေးတိုက်ဆေးတောက်ဆေးပေါ့နော်အဲ့ဒါကိုစပြီးတော့ထည့်ပါမယ်၁၂မျိုးမြောက်ကာကွယ်ဆေးဖြစ်ပါတယ်
က
ခလင်းငယ်လေးတွေမှာဖြစ်တဲ့ရူတာဗိုင်းရပ်စ်နဲ့ပတ်သက်ပြီးစစ်သူတေသနာနဲ့ကလေးဆရာဝန်တွေပူးပေါင်းသူတေသနာလုပ်ခဲ့တာဟာအချိန်တော်ကြာခဲ့ပြီလို့သိရပါတယ်။ပုံမှန်ကာဝယ်ဆေးတို့အစီအစဉ်တွေမှာထည့်သွင်းလိုက်တဲ့12မျိုးမြောက်ကာဝယ်ဆေးဖြစ်တဲ့ရူတာဗိုင်းရပ်စ်ကာဝယ်ဆေးရဲ့လွှမ်းခြုံမှုတာအကောင်းငယ်မယ်ဆိုရင်ခလင်းငယ်လေးတွေမှာဖြစ်တဲ့ဝမ်းပြဝမ်းလျှော်ရောဂါဖြစ်မှုတွေကိုတစ်ဝက်လောက်အထိတက်တာသွားစီမှာဖြစ်တယ်လို့ပမောက်ခဒေါက်တာဦးစောဝင်းကပြောပါတယ်
။ဝမ်းပြဝမ်းလျှော်ဖြစ်တာကယောဂပုံမျိုးစုံကြောင့်ဖြစ်နိုင်တယ်ပေါ့။အဲ့ဒီထဲမှာဒီရိုတာဗိုင်းရပ်စ်ကဘယ်လောက်ဖြစ်တယ်လဲဆိုတော့သူတေသနာဆရာတို့လုံနေတာကြာပါပြီ။ဆေးသူတေသနာဦးစီးဌာနနဲ့ကျွန်တော်တို့ဆရာဝန်တွေပေါ့နော်ကလေးဆရာဝန်တွေပူးပေါင်းပြီးတော့အမြဲတမ်းစောင့်ကြည့်တယ်ပေါ့။ဒီဝင်းပဲဝင်းဖြောဖြစ်တဲ့လူတွေမှာရိုတာဗိုင်းရပ်စ်ဖြစ်တာဘယ်လောက်လဲဆိုတော့ကြည့်လိုက်38ရာခိုင်နှုန်းကနေ54ရာခိုင်နှုန်းရှိတယ်။ဒီလိုအားဖြင့်တနည်းအားဖြင့်ကလေးနှစ်ယောက်မှတယောက်လောက်ကဒီဗိုင်းရပ်စ်ကြောင့်ဖြစ်တယ်။ဒီဗိုင်းရပ်စ်ကဝယ်စီးကိုတိုက်လိုက်ရင်သူက40ရာခိုင်နှုန်း60ရာခိုင်နှုန်းဒီလောက်ထိထိရောက်မှုရှိတယ်ဆိုတော့နောက်ပိုင်းမှာဝင်းပြန်ဒီဆေးသာကာဝယ်ဆေးလွှမ်းခြုံမှုကောင်းရဲ့ဝင်းပြက်ဝင်းလျှော်ဖြစ်တဲ့ကလေးတွေတဝက်လောက်ကတက်တာတော့မလို့ယူဆပါဘူ
းအခုလိုပုံမှန်ကာဝယ်ဆေးထုတ်အစီအစဉ်မှာမထည့်သင်းနိုင်ခင်တော့ရူတာဗိုင်းရပ်စ်ကာဝယ်ဆေးကိုပုဂ္ဂလိကဆေးရုံဆေးခန်းတွေမှာစီးကြည့်ကြည့်ပေးပြီးထုတ်နိုင်ပေးခဲ့ကြရတာပါဒီနေ့ကနေစပြီးပုံမှန်ကာဝယ်ဆေးထုတ်အစီအစဉ်မှာထည့်သင်းလိုက်ပြီဖြစ်တာကြောင့်ဒုတိယမြောက်ဆေးရုံအတက်အများဆုံးနဲ့တတိယမြောက်အသေးအပြောက်အများဆုံးယောဂါဖြစ်တဲ့ကလေးဝင်းပြက်ဝင်းလျှော်ယောဂါဖြစ်ပွားမှုနှုန်းကိုထိထိရောက်ရောက်လျှော့ချနိုင်မှာဖြစ်တယ်လို့ပမောက်ခဒေါက်တာဦးစောဝင်းကပြောပါတယ်
အဲ့ဒီရူတာဗိုင်းရပ်စ်တိုက်ဆေးကိုကျွန်တော်တို့ပြင်ပဒီပုဂ္ဂလိကဆေးခန်းတွေမှာရနေတာကတော့ကျွန်တော်ထင်တယ်10နှစ်လောက်ရှိပါပြီ။ဆလာတော့ဟိုတသိန်းလောက်တောင်ကြာတယ်။အခုနောက်ပိုင်းမှာဆိုလို့ရှိရင်တော့တစ်ခါတိုက်ရင်3000လောက်ကြာ။အဲ့တော့တချို့ဆေးကနှစ်ခါတိုက်ရတချို့ဆေးက3ခါတိုက်တော့6000ကနေတသိန်းထိကုန်ကြဆေးရှိပါ။အဲ့ဒီကုန်ကြဆေးရှိတဲ့ဆေးကိုကျွန်တော်တို့ကတပြည်လုံးမှာရှိတဲ့ကလေးတွေကိုဒီ January 1ရက်နေ့ကစပြီးတော့ February 1ရက်ကစပြီးတော့တိုက်တော့မှာ။အဲ့တော့မြို့သားကာဝယ်ဆေးတို့စီမံချက်မှာပါတော့မှာကျွန်တော်ထင်တယ်နောက်တစ်နှစ်ဆိုရင်ဒီဝင်းပြက်ဝင်းလျှော်ဖြစ်ပွားမှုက50ရာခိုင်နှုန်းလောက်ကျသွားလိမ့်မယ
်ကာဝယ်ဆေးနဲ့ပတ်သက်ရင်ဘေးထွက်ဆိုးကျိုးတွေများရှိနိုင်မလားလို့မိဘတွေကအဆိုရင်ပူပန်တက်ကြတာပါရူတာဗိုင်းရပ်စ်ကာဝယ်ဆေးမှာရောဘယ်လိုဘေးထွက်ဆိုးကျိုးတွေရှိနိုင်ပါသလဲလို့မေးကြည့်တဲ့အခါပမောက်ကဒေါက်တာဦးစောဝင်းကအခုလိုပြောပါတယ
်အဲ့ဒါလည်းဟိုအင်မတန်ဆိုးရွားတဲ့အချက်ပေါ့နော်တကယ်တော့ကာဝယ်ဆေးတွေကကျွန်တော်တို့အနေနဲ့ဒီအရန်အကျိုးရှိတဲ့ဟာတွေဖြစ်ပါမကာဝယ်ဆေးတစ်ဒေါ်လာဝတ်ထိုးရင်$27အကျိုးရှိတယ်အဲ့တော့ကာဝယ်ဆေးကြောင့်ပဲနှစ်တိုင်းခုနလည်းပြောသွားတယ်ပါနော်ကလေးသူငယ်တွေရဲ့နှစ်တန်းနေတော့ကဗတ်ကလေးနှစ်တန်းနေသုံးတန်းအထိအသက်ရှင်ခဲ့တယ်နော်ဒါတော့ကျွန်တော်တို့ရင်းနှီးတွေ့ခဲ့တဲ့ယောဂတွေပေါ့ပိုလီယိုတို့ပါဆိုလည်းပျောက်လူတွေပါဖြစ်နေပြီဝက်သက်ကြိုက်တို့လည်းကျွန်တော်က2023လောက်မှာပျောက်အောင်စီမံထားတယ်နော်ကြောက်ကြီးယောဂဆိုလုံးဝပျောက်သွားပြီနော်ဒီကာဝယ်ဆေးတွေပေါ်ပေါက်လာတာလည်းနှစ်ပေါင်းများစွာရှိပြီပို့ပြီးတော့လည်းကောင်းတဲ့ကောင်းအောင်လည်းပြင်ဆင်လာတဲ့အတွက်ကြောင့်အနည်းအမရှိလောက်နေပ
ါခလီးငယ်လေးတွေမှာဝမ်းပြက်ဝမ်းလျှော်ယောဂါဖြစ်ရခြင်းရဲ့ရာဂိုင်းနှုန်းတော်တော်များများဟာရူတာဗိုင်းရပ်စ်ကြောင့်ဖြစ်ရတာဖြစ်ပြီးရူတာဗိုင်းရပ်စ်ကာဝယ်ဆေးကိုပုံမှန်ကာဝယ်ဆေးတို့အစီအစဉ်တွေမှာထည့်သွင်းလိုက်ပြီဖြစ်တာကြောင့်ဖေဖော်ဝါရီလကနေစပြီးမိမိတို့ရဲ့ရင်းနှီးငယ်လေးတွေကိုရူတာဗိုင်းရပ်စ်ကာဝယ်ဆေးတိုက်ကျွေးနိုင်နေပြီဖြစ်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပါ
ကတော့ဒေါက်တာတန်စောတင်ဆက်နေတဲ့လူဒုနဲ့ကျမကြီးအစီအစဉ်ပါရှင်အခုဆက်လက်ပြီးတော့ကျမတို့ဒီ VOA မြန်မာဘိုင်းကနေပြီးတော့ဒီ app အသစ်ကိုတင်ဆက်တော့မယ့်အကြောင်းအသိပေးကြပါတယ
် VOA မြန်မာဘိုင်းအစီအစဉ်ရဲ့အရင်က mobile app ကိုဇန်နဝါရီလကစပြီးတော့ရပ်ဆိုင်းတော့မှာဖြစ်ပါတယ်VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါတယ်။ Apple နဲ့ Android ဖုန်းနှမျိုးစလုံးအတွက်သက်ဆိုင်ရာ App Store မှာတင်ထားပါတယ်။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store မှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ရှင
်ကြာတာပရင်းနေနေနဲ့ခင်VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့ blogger ပြောသမျှအစီအစဉ်ကိုနားဆင်ရမှာပါ။ coronavirus ပိုးကူးစက်တဲ့နိုင်ငံတွေတိုးလာနေချိန်မှာဒီပိုးနဲ့ပတ်သက်တဲ့လှုပ်ကြံသတင်းတွေ ။တရေမတွေကလည်းလူမှုကွန်ရက်တွေပေါ်မှာအရှိန်အဟုန်နဲ့ပြန့်နှံ့နေပါတယ်။ယောဂပိုးကအစိုးရတွေကတမင်ဖြတ်နေတယ်ဆိုတာမျိုးတခါယောဂပျောက်နိုင်တယ်ဆိုတဲ့စီးနီးတွေကိုတွေ့ရှိတယ်ဆိုတဲ့လူမှုကွန်ရက်တွေမှာဖြန့်ဝေနေကြတာစာရာတွေဖြစ်ပါတယ်။ဒါကိုနီးပညာကုမ္ပဏီကြီးတွေကဘလို့ဖြေရှင်းနေပါသလဲ။မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်။ကိုသားညိုဦးကနေပြီးတော့ပါဝင်ကူညီထားပါတယ်ရှင
်။တရုတ်နိုင်ငံဝူဟန်မြို့ကစားတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးတဲ့သူအရေအတွက်နေချင်းညချင်းတိုးနေတယ်လို့ပဲဒီပိုးနဲ့ပတ်သက်တဲ့သတင်းတူသတင်းမှားတွေအားလည်းလူမှုကွန်ရက်တွေပေါ်မှာတောမီလို့ပြက်နေတဲ့ကိုသားညုံဦးရေ
ဟုတ်တယ်မဆူမြတ်မောကဒီလောက်ကျန်သတင်းတွေကိုတားနိုင်ဖို့ Silicon Valley ကနည်းပညာကုမ္ပဏီကြီးတွေစူးစမ်းနေကြရတယ်တဲ့
ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့ပြီဆိုတဲ့သတင်းစထွက်ပြီးရပ်ပိုင်းမှာကိုဒီပိုးနဲ့ပတ်သက်တဲ့လောက်ကျန်သတင်းတွေထွက်လာတာရှင့်အသက်ရှူလမ်းကြောင်းထိခိုက်ပြီးတော့အသက်အန္တရာယ်ရှိတဲ့အထိယောဂါဖြစ်နိုင်တဲ့ဒီကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့အချက်အလက်အမှန်တွေကြားမှာမဟုတ်တဲ့အချက်အလက်တွေကြားညံ့ပြီးတော့သတင်းမှားတွေဖြန့်နေကြတာအဲ့ဒီထဲမှာဒီဗိုင်းရပ်စ်ပိုးကိုအမေရိကန်အစိုးရတာဝန်ရှိသူတွေလျှို့ဝှက်ဖန်တီးထားတာကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်ပြီးတော့မူပိုင်ခွင့်အမှတ်ပုံတင်အောင်လုပ်ထားတဲ့ဆိုတာမျိုးတွေ Facebook လူမှုကွန်ရက်ပေါ်မှာဖြန့်တာရှင့်တကယ်တည်းအမှန်ကဒီပိုးကြောင့်ဖြစ်တဲ့ယောဂါကိုဘယ်လိုကာကွယ်ကုသမလဲဆိုတာနီးလန်းရှာဖို့အတွက်ဩစတြေးလျသိပ္ပံပညာရှင်တွေကအခုဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးအမျိုးအစားပုံတူကိုပြန်ပြီးတော့ဖန်တီးတာပါ
ကိုရိုနာဗိုင်းရပ်စ်ပိုးကူးလို့ရှင့်ဟင်းကအမွေးကြိုင်ဖြစ်သုံးတဲ့အိုရီဂါနိုအယောက်ကထုတ်တဲ့အစီနဲ့ပျောက်တယ်ဆိုတဲ့ post ကလည်း Facebook ပေါ်ရောက်လာပြီးတော့အချိန်တိုတွင်းမှာကိုပြန်ပြီးတော့မျှော်ဝေတဲ့သူကထောင်ထဲရှိခဲ့တယ်တကယ်တော့အခုကူးနေတဲ့ကိုရိုနာဗိုင်းရပ်စ်အမျိုးအစားအတွက်ဆေးမရှိသေးဘူးလို့သိပ္ပံပညာရှင်တွေကအသေးစားပြောထားပြီးသားပဲ
သေဆုံးတဲ့သူကတရားကျော်ရှိနေတဲ့ယောဂါကိုပေါ်ပင်ယောဂါလို့ပြောပြီးတော့ယောဂါဖြစ်စေတဲ့ virus ပိုးကို American အစိုးရဒါမှမဟုတ်တခြားနိုင်ငံအစိုးရတွေကအရင်ထဲကမူပိုင်လုပ်ထားပြီးသားလို့အချိန်ချင်းဖော်ပြကြတာလည်းရှိတယ်။တဘာဝကုထုံးတွေနဲ့ပျောက်ကင်းနိုင်တယ်ဆိုပြီးတော့ပြောနေကြတာလည်းရှိတယ်။ဆေးကုမ္ပဏီတွေကဆေးရောင်းကားအောင်လို့ပိုးဖြတ်နေတာလို့ပြောနေတာတွေလည်းရှိတယ်။အဆိုးဆုံးကတော့လူဦးရေရှော့ချခြင်းလို့ယောဂါပိုးဖြတ်နေတာဆိုပြီးပြောနေတဲ့ post တွေပဲ။လေလာသူတွေပြောသလိုဆိုရင်တော့နှိမ်ချခြင်းနဲ့စိတ်မလို့တမာစိတ်လူတွေအထိတ်တလန့်ဖြစ်စေခြင်းနဲ့စိတ်တွေနဲ့တမင်လောက်ချံဖြတ်နေတဲ့သတင်းအချက်အလက်မှားတွေပေါ့
Facebook ပေါ်ကသတင်းအချက်အလက်တွေကိုအမှားမှန်စောင့်ကြည့်ပြင်ဆင်ပြီးတဲ့ Facebook နဲ့မိတ်ဖက်လုပ်ထားတဲ့လုပ်ငန်း9ခုကရပိုင်းတွင်းမှာကိုပဲဒီကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့အချက်အလက်အမှား9ခုကိုတွေ့လို့အမှန်ပြင်ဆင်ဖော်ပြခဲ့ရတယ်လို့ Facebook ကုမ္ပဏီကဒီဇန်နဝါရီလ28ရက်နေ့ကပြောတယ်ဗျအခုဆိုလို့ရှိရင်ပိုရောင်များခြင်းများနေအောင်
မြန်မြန်ဆန်ဆန်ပြောင်းလဲနေတဲ့အခြေအနေတွေကြောင့်လူတွေအတွက်အထောက်အကူဖြစ်စေမယ့်အချက်အလက်တွေပေးနိုင်အောင်လို့ကမ္ဘာတဝန်းကကျန်းမာရေးအဖွဲ့အစည်းတွေရောသက်ဆိုင်ရာဒေသတွေကကျန်းမာရေးအဖွဲ့အစည်းတွေနဲ့ပါချိတ်ဆက်ဆောင်ရွက်နေပါတယ်လို့ Facebook ပြောခွင့်ရ Andy Stone ကကြေညာချက်ထဲမှာပြောတယ်လေ
ကိုရိုနာဗိုင်းရပ်စ်ပိုးကူးတဲ့သတင်းကတကမ္ဘာလုံးလူတွေစိတ်ဝင်စားဖြစ်နေကြတော့အဲ့ဒီကြောင့်ပိုသိကျင်လို့လူမှုကွန်ရက်တွေပေါ်မှာရှာတဲ့လူကလည်းမနည်းဘူးလေအခုလိုမျိုးကျန်းမာရေးစိုးရိမ်စရာဖြစ်နေတဲ့အချိန်မျိုးမှာလောက်ကျန်သတင်းတွေသတင်းမှားတွေကိုအချိန်တိုအတွင်းထိထိရောက်ဖြန့်ဖို့အကောင်းဆုံးကြားကံကလူမှုကွန်ရက်တွေဖြစ်တဲ့ဆိုတာထပ်ပြီးတော့သတိထားစရာဖြစ်တယ်ဆိုပြီးတော့ကျွမ်းကျင်သူတွေကထောက်ပြနေကြတယ်မဟုတ်လားမဆုမြတ်မောင
်သတင်းတူသတင်းမှာလောက်ကျန်သတင်းတွေကိုစာသားတွေမကဘူးဓာတ်ပုံအတုတွေဗီဒီယိုအတုတွေနဲ့လည်းဖော်ပြနေကြတယ်ရှင်အဲဒါကြောင့်မလို့တော်ယုံဆိုရင်တကယ်လို့ထင်သွားနိုင်တယ်အဲဒါကြောင့် Twitter လူမှုကွန်ရက်ကတော့သူတို့ Twitter ပေါ်မှာ coronavirus # ဆိုပြီးတော့ရှာလို့ရှိရင်ယုံကြည်စိတ်ချရတဲ့အချက်အလက်မှန်တွေဖော်ပြနိုင်တဲ့ website တွေစီကိုလမ်းလွှဲဖော်ပြပေးနေပါတယ်ဥပမာအမေရိကန်နိုင်ငံတွေကနေ Twitter ပေါ်မှာ corona အကြောင်းရှာလို့ရှိရင်အမေရိကန်အစိုးရရဲ့ယောဂါထိန်းချုပ်ကာကွယ်ရေးဌာနရဲ့ website အဖြစ်ဖော်ပြပေးတယ်။တကယ်လို့အာရှပစိဖိတ်ဒေသကလူတွေရှာလို့ရှိရင်လည်းအဲ့ဒီဒေသတွေကတာဝန်ရှိတဲ့ဌာနတွေအဖွဲ့အစည်းတွေရဲ့ website တွေကိုအဖြစ်ထိပ်ပိုင်းကနေပြီးတော့ဖော်ပြပေးနေပါတယ်
။ Google ကလည်းအလားတူပဲဗျ။ Google မှာရောသူ့ပိုင်တဲ့ YouTube မှာပါယောဂါအကြောင်းရှာလို့ရှိရင် algorithm သုံးပြီးတော့စစ်ချတဲ့ website တွေ link တွေကိုထိပ်ပိုင်းကနေပြီးတော့ပေါ်အောင်လုပ်ပေးနေတယ်တဲ့။YouTube ပေါ်မှာလောက်ကျန်သတင်းတွေမပြအောင်လို့ဒီအကြောင်းနဲ့သက်ဆိုင်တဲ့ဖွဲ့စည်းတွေရဲ့ website တွေတာဝန်ရှိသူတွေဖော်ပြတဲ့ချက်လက်တွေပုံများများပေါ်အောင်လို့အကြီးအကျယ်ရင်းနှီးအားစိုက်လုပ်နေတယ်လို့ YouTube ကုမ္ပဏီရဲ့ပြောခွင့်ကပြောတာကို Washington Post သတင်းစာဆောင်းပါးမှာဖော်ပြခဲ့ပါတယ်
။အခုလိုမျိုး Facebook, Twitter, YouTube တို့ကသူတို့လူမှုကွန်ရက်ပေါ်မှာသတင်းမှန်တွေဖော်ပြနိုင်သမျှဖော်ပြနိုင်အောင်စူးစမ်းနေပေမဲ့လောက်ကျန်သတင်းမှားတွေကတော့ရှိနေတော့မယ်ရှင်။အထူးသဖြင့်ဒီ Facebook ပေါ်မှာဆိုလို့ရှိရင် group တွေဖွဲ့ပြီးတော့မှအဲ့ဒီ group ထဲမှာပါတဲ့သူတွေကြားမှာပဲအချက်အလက်မှားတွေဖြန့်နေတော့လေးလာစောင့်ကြည့်သူတွေအနေနဲ့အချိန်နဲ့တပြေးညီမသိနိုင်ဘူးလေဥပမာ coronavirus warning watch ဆိုပြီးတော့မကြာခင်ကမှဖွဲ့ထားတဲ့ group ထဲမှာဝင်ထားတဲ့ Facebook တုံးတဲ့သူကတထောင်ကျော်ရှိတယ်အဲ့ဒီ group ထဲမှာဆိုလို့ရှိရင်လည်းဒီ virus ပိုးကိုတမင်ဖြန့်နေတယ်ဆိုတဲ့လောက်ကျန်သတင်းတွေပြောနေတာရှိသလိုနှာခေါင်းစည်းတွေယောဂါကာကွယ်မဲ့ပစ္စည်းတွေဗမာဝယ်လို့ရတယ်ဆိုတဲ့ link တွေကိုဖော်ပြနေတယ်
ကိုရိုနာဗိုင်းရပ်စ်အကြောင်းလှုပ်ကြံသတင်းဖြန့်နှိပ်ကြသူတွေကသတင်းမှန်တချို့ကြားမှာမဟုတ်မမှန်အကြောင်းအရာတွေရောပြီးတော့လူတွေယုံအောင်လုပ်နေကြတာဗျကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့တချို့အစိုးရတွေကမူပိုင်လှုပ်ထားတယ်ဆိုပြီးတော့သူတို့ပြောနေကြတယ်မဟုတ်လားအဲ့ဒါလုံးဝအမှားတော့မဟုတ်ဘူးကိုရိုနာဗိုင်းရပ်စ်ဆိုတာကလူတွေရဲ့အသက်ရှူလမ်းကြောင်းကိုထိခိုက်စေတဲ့ပိုးအုပ်စုဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးအုပ်စုထဲမှာပါတဲ့ရောဂါပိုးအမျိုးအစားတချို့ကတော့မူပိုင်လှုပ်ထားကြတာရှိတယ်ဗြိတိန်နိုင်ငံကကျန်းမာရေးဆိုင်ရာသိပ္ပံကလည်းလှုပ်ထားတာရှိတယ်အမေရိကန်ယောဂထိန်းချုပ်ကာကွယ်ရေး CDC ကနေပြီးတော့မူပိုင်လှုပ်ထားတာလည်းရှိတယ်။အဓိကအကြောင်းရင်းကဒီယောဂပိုးအမျိုးအစားနဲ့ပတ်သက်တဲ့ယောဂတွေအကြောင်းထဲထဲဝင်ဝင်လေ့လာလို့ရအောင်လို့ကာကွယ်ဆေးတွေထုတ်နိုင်အောင်လို့မူပိုင်လှုပ်လိုက်ကြတာ။ဒါမျိုးလှုပ်လေ့လှုပ်ထားလည်းရှိပါတယ
်။အတိအကျပြောနိုင်တာကတော့သူတို့မူပိုင်လှုပ်ထားတဲ့ဒီကိုရိုနာဗိုင်းရပ်စ်ပိုးတွေကအရင်ယောဂကူးစက်ဖြစ်ထားမှုတဲ့ပိုးအမျိုးအစားတွေဖြစ်ပါတယ်။အခုလက်ရှိကူးနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးအမျိုးအစားတွေလုံးဝမဟုတ်ပါဘူး။အခုကူးစက်နေတဲ့ပိုးအမျိုးအစားဘယ်ကစဖြစ်လာတာလဲ။ဘလို့ပြန့်နှံ့တာလဲဘလောက်ထိစိုးရင်စရာကောင်းတယ်လဲဆိုတာကိုအခုမှသိပ္ပံပညာရှင်တွေလေ့လာနေကြတော့အဲကြောင့်အခုကူးနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးအမျိုးအစားအကြောင်းဂါဂါနာနာမသိရသေးလို့ကာကွယ်ဆေးဆိုတာလည်းမထုတ်ရသေးဘူးဘသူကမှလည်းဒီပိုးအမျိုးအစားကိုမူပိုင်သတ်မှတ်ထားသေးပါဦ
းပြောရမယ်ဆိုရင်တော့ကျမိုင်းနဲ့ပတ်သက်တဲ့သတင်းမှားတွေကိုထိတ်လန့်စရာကောင်းလောက်အောင်ဖြန့်နေတာအခုမှမဟုတ်ဘူးဗျအမေရိကန်မှာဆိုလို့ရှိရင်အဲ့လိုမျိုးသတင်းမှားတွေကြောင့်တချို့ကကာကွယ်ဆေးတွေကိုတော့မှကြိုတင်မထိုးကြလို့ကျမရေးဆိုင်ရာတာဝန်ရှိသူတွေကဒါဟာသတင်းမှားတွေဖြစ်ပါတယ်လို့ခဏခဏသတိပေးနေကြရတာမဟုတ်လားဗျ
အခုလိုမျိုးနိုင်ငံတကာမှာကူးစက်နေတဲ့ယောဂါမျိုးဆိုရင်ပို့ပြီးတော့တောင်မှသတင်းမှားထပ်ဆင်းဖြန့်ဖို့ကောင်းနေတော့တာပေါ့အဲဒါကြောင့်လဲနှီးပညာလုပ်ငန်းကြီးတွေကသူတို့နှီးပညာနဲ့သတင်းမှားတွေကိုထိန်းနိုင်ဖို့ကြိုးစားနေတာပါတကယ်တမ်းပြောရမယ်ဆိုရင် Facebook တို့ Google တို့ Twitter တို့အပါအဝင်လူမှုကွန်ရက်လုပ်ငန်းကြီးတွေကသူတို့ဟာအမှားမှန်ခွဲခြားပေးနေတဲ့သူတွေမဟုတ်ဘူးလို့အခိုင်အမာပြောထားကြပြီးသား Facebook CEO Mark Zuckerberg ဆိုရင် online ပေါ်မှာဘာပဲပြောလို့ရမယ်ဆိုပြီးအမှန်တရားစီရင်ပေးနေသူတွေမဟုတ်ဘူးလို့ကိုပြောထားတာ
ဒါပေမဲ့လည်းကျမိုင်းနဲ့ဆိုင်တဲ့ကိစ္စမှာတော့ Lilith Berry ပြောနေတာတွေတမင်အချက်လက်အမှားဖြန့်နေတာတွေကိုမတားလို့ရှိရင်ကြီးမားတဲ့တက်ရောက်မှုတွေဖြစ်လာနိုင်တယ်ဆိုတာကိုနှီးပညာလုပ်ငန်းကြီးတွေကအသိအမှတ်ပြုတယ်လူမှုကွန်ရက်ပေါ်မှာတင်နေကြတဲ့ post တွေဓာတ်ပုံတွေ video တွေကြောင့်တကယ်ရောဂါဖြစ်နေသူတွေကုသမှုယူဖို့အရေးမှာသဘောထားအမြင်ပြောင်းလဲတဲ့အထိပါဖြစ်သွားနိုင်တယ်မဟုတ်လားမဆိမမောင်
အဲ့ဒါကြောင့်အခုကိုရိုနာဗိုင်းရပ်စ်ပိုးကူးနေတဲ့ကိစ္စမှာတော့ Facebook, Twitter, Google ကုမ္ပဏီတို့ကလုံခြုံသတင်းဖြန့်နေတာကိုတားနိုင်ဖို့တော်တော်လေးလုပ်နေကြတာဖြစ်ပါတယ်။လူတွေအနေနဲ့လဲယောဂအကြောင်းသိကျင်နေဆိုရင်လူမှုကွန်ရက်တွေပေါ်မှာဘယ်သူကမှန်းမသိရေးသားဖြန့်နေတဲ့ post တွေကိုဖတ်နေထပ်ဆင့်မျှဝေနေမယ့်အစား WHO ကမ္ဘာ့ကျန်းမာရေးအဖွဲ့တို့ American ယောဂကာကွယ်ထိန်းချုပ်ရေး CDC တို့လိုယုံကြည်စိတ်ချရတဲ့ website တွေမှာအချက်အလက်တွေတွားကြည့်ဖို့တိုက်တွန်းချင်ပါတယ်ရှင်။
မဆုမြတ်မုံတင်ဆက်နေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ပါရှင်။အခုတော့ကြာသပတေးနေ့နနခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာပါရှင်။
အနာလွဲသုံးစားမှုကွန်ဂရက်စ်လွှတ်တော်ရဲ့လုပ်ငန်းတွေကိုနှောက်ယှက်မှုတွေနဲ့အမေရိကန်သမ္မတတော်နဲ့ထရန့်ပေါ်အရေးယူနိုင်မှုအောက်လွှတ်တော်ဒီမိုကရက်တစ်ရဲ့ကြိုးပမ်းမှုတွေလေးလာကြာမှာပဲအခုနောက်ဆုံးထက်လွှတ်တော်ကသမ္မတမှာအပြစ်မရှိတဲ့အကြောင်းမဲခွဲဆုံးဖြတ်လိုက်ပါပြီ။သမ္မတရဲ့ Republican Party ကကိုယ်စားလှယ်အများစုနဲ့ထိန်းချုပ်ထားတဲ့လွှတ်တော်ထဲမှာဗိုလ်ထုနေကမဲခွဲရမှာတော့အနာလွဲသုံးစားမှုဆွဲချက်အတွက်သမ္မတကိုတရားစီရင်လွှတ်ပေးဖို့ထောက်ခံမဲ52မဲကန့်ကွက်မဲ48မဲပေးခဲ့ကြပြီးကွန်ဂရက်စ်လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေကိုဟန်တာနောက်ရှက်မှုဆွဲချက်မှာတော့အပြစ်မရှိကြောင်းထောက်ခံမဲ53မဲကန့်ကွက်မဲ49မဲပေးပြီးတော့ဆုံးဖြတ်ခဲ့ကြတာပါ။ဒီနေ့2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုကိုစားပြုမဲ့သမ္မတလောင်းနေရာအတွက်အိုင်အိုဝါပြည်နယ်မှာကျင်းပတဲ့ပနမရွေးကောက်ပွဲမှာအထိနာခဲ့တဲ့အကြောင်းဒုသမ္မတဂျိုဘိုင်ဒန်ကပြောဆိုလိုက်ပေမဲ့သူ့အနေနဲ့လက်မလျှော်သေးတဲ့အကြောင်းလည်းပြောဆိုလိုက်ပါတယ်။မေယာလက်တီရဲ့86ရာခိုင်နှုန်းအထိရေထွက်ပြီးချိန်မှာတော့ဒုသမ္မတဘိုင်ဒန်ကဆုတ်ထွက်နေရမှာသာရှိနေပြီးထိတ်ဆုံးနေရမှာတော့အင်ဒီယားနာပြည်နယ်ဆောက်ဘန်းမြို့တော်ဝန်ဟောင်းပီတ်ဘူတချစ်သူ့နောက်မှာတော့ဗန်မော့ပြည်နယ်ထက်လွတ်တော်မှဘန်နီဆန်နာကကတ်လိုက်နေပြီးမက်ဆာချူးဆက်ပြည်နယ်ထက်လွတ်တော်မှအဲလစ်စ်ဘက်ဝါရင်ကတော့တတိယနေရာတွေမှာရှိနေကြပါတယ်။ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားရာဟူဘေးပြည်နယ်မှာနောက်ထပ်သေဆုံးသူ80နဲ့ရောဂါကူးစက်သူ2989ယောက်ကိုထပ်မံတည်ပြုနိုင်တဲ့အကြောင်းတာဝန်ရှိသူတွေကြေညာပြီးနေမှာပဲကြေညာလိုက်ပါတယ်။ခုနောက်ဆုံးစီးရင်ရဆိုရင်တော့ဟူဘေးပြည်နယ်မှာသေဆုံးသူ549ယောက်ထိရှိနေပြီးရောဂါကူးစက်သူပေါင်း2000နီးပါးထိရှိတော့ပါပြီ။ နနက်ကံပြုတ်ကတ်တွေကြုံနေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်တွေမှာအင်တာနက်ဆက်သွယ်မှုတွေနောက်တစ်ချိန်ပြတ်တောက်လွတ်တဲ့ပုံစိုးရိမ်နေကြောင်းလူခွေလူရှမ်းမှုပေါ်တစ်ခုဖြစ်တဲ့ Human Rights ပြောဆိုလိုက်ပါတယ်
ကျေးဇူးပါရှင်တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမင်းထွန်းဖြစ်ပါတယ်အင်ဂျင်နီယာကတော့ Darryl Smith ပါရှင်ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ကျမတို့အခုထုတ်လွှင့်တဲ့အစီအစဉ်ကိုမြန်မာစံတော်ချိန်နေ့8နာရီကနေ9နာရီမှလည်းပြန်လည်နားဆင်နိုင်ပါတယ်လိုင်းဒိုမီတာ20 25 32တို့ကနေတင်ဆက်နေပါတယ်ရှင်ရှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.